Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှိများခင်ဗျာ VOA American တန်ခါနေ2024ခုနှစ်မေလ4ရက်စနေညအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ line no meter 3251ပြင်အခုစနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ဘီအန်ပေါင်းကကင်းဝေးကြပါစေဂါဇာကမ်းမြောင်ဒေသအဖြစ်ခဲ့ရဲဆဲရေးဆွေးနွေးမှုအတွက်ဟာမက်စ်ဘွဲကကိုယ်စားလှယ်အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုရောက်ရှိနေပါပြီနောက်အိန္ဒိယနဲ့ဂျပန်နိုင်ငံတွေဟာနိုင်ငံသားတွေကိုအလက်မခံလူကြတဲ့အတွက်စီးပွားရေးအရလည်းခက်ခဲခဲရုန်းကန်ရတယ်လို့အမေရိကန်သမ္မတကပြောဆိုလိုက်တဲ့အပေါ်မှာဂျပန်နဲ့အိန္ဒိယအစိုးရတွေကတုံ့ပြန်ကြပါတယ်နောက်ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝက်ကတော့ပြီးခဲ့တဲ့လပိုင်းတွေအတွင်း NUG နဲ့ဒီမြန်မာတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကကိုယ်စားလှယ်တွေနဲ့အလုပ်သဘောတွေ့ဆုံမှုတွေလုပ်ခဲ့ပါတယ်ဒီလိုသတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမကင်ပြည့်ထွေးရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်ဆုံးသတင်းပေးပို့ချက်တစ်ခုထဲမှာဆိုရင်မြန်မာနိုင်ငံတဲဖိနှိပ်မှုကြားကသတင်းရွာတဲ့အချိန်တွေကိုထိုင်းကနိုင်ငံခြားသတင်းတောက်အသင်းရဲ့ကမ္ဘာစံနယ်ဇင်လွတ်လပ်ခွင့်နေ့ပွဲမှာမြန်မာအယ်ဒီတာတူက
အဲ့ဒါနောက်တယောက်ကိုကျွန်တော်တို့တင်လုံနေတာဒီ journalism is not crime ပြမှုမဟုတ်ပါဘူးဒါပေမဲ့ပြမှုပုံစံမျိုးအပြစ်သားလို့ဆက်ဆံတယ်စစ်ကြောရေးရောက်လို့ရှိရင်နှိပ်စက်ညှဉ်းပန်းတဲ့ဟာမျိုးတွေလည်းလုပ်တယ
်အခုလိုတင်ပေးဖို့ကြဲအပီမှာတော့စနေညပတ်စင်ခန္ဓာတွေဖြစ်တဲ့ Dothan season နောက် democracy လူခွင့်နဲ့ခပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလေယာစီဘာဥဒိယာနဲ့တင်တွေတဲ့ကသုဒ္ဓ season နဲ့စတိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်တင်တွေကို Mackin Future ပြောပြပေးပါဦးခင်ဗျာ
ကာဇာကမ်းမြောင်ဒေသအဖြစ်ခက်ရဲဆဲရေးဆွေးနွေးမှုအတွက်ဟာမက်စ်ဘွဲကကိုယ်စားလှယ်တွေကတော့ဒီအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုရောက်ရှိနေကြပါပြီ။ဒီဟာမက်စ်ဘွဲနဲ့အစ္စရေးတို့အကြားအဖြစ်ခက်ရဲဆဲရေးသဘောတူညီမှုရဖို့ဒီအီဂျစ်နိုင်ငံနဲ့ကာတာနိုင်ငံနောက်အမေရိကန်ပြည်ထောင်စုတို့ကကြားဝင်ဆက်ဆက်ပေးမှုနဲ့အီဂျစ်နိုင်ငံမှာဆွေးနွေးမှုအတွက်ရောက်နေကြတာဖြစ်ပါတယ်။ဟာမက်စ်တွေဖမ်းထားတဲ့အစ္စရေးတရားခံတွေပြန်လွှတ်ပေးရေးအစ္စရေးတို့ဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားတွေပြန်လွှတ်ပေးရေးနောက်လူသားချင်းစာနာတဲ့အကူအညီတွေကာဇာကိုပို့ဆောင်နိုင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အခြေတင်ဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်ဟာမက်စ်ဘက်ကဖမ်းဆီးထားတဲ့သူတွေပြန်လွှတ်ပေးရတဲ့ပတ်သက်လို့အပြုသဘောဆောင်တဲ့တိုးတက်မှုရှိမှသာအစ္စရေးကိုယ်စားလှယ်အဖွဲ့ကိုအီဂျစ်ကိုဆင်လွတ်မယ်လို့အစ္စရေးထိပ်တန်းရရှိတယောက်ကဒီကနေ့စနေနေ့မှာပြောကြားထားပါတယ်နှစ်ဖက်အကြအပြစ်ခက်ရစရေးရရှိနိုင်ဖို့နိုင်ငံဆောင်ကကြိုးပမ်းနေကြတဲ့နေရာမှာအမေရိကန်ဘက်ကညှိနှိုင်းဆွေးနွေးဖို့ထောက်လှမ်းရေးဌာန CIA အကြီးအကဲကလည်းအီဂျစ်မှာရောက်နေပါတယ်ဟာမက်စ်နဲ့အစ္စရေးတို့အကြအပြစ်ခက်ရဲဆဲနိုင်ဖို့ဝမ်ဝမ်အဆိုပြုထားတဲ့အဆိုပြုချက်နဲ့ပတ်သက်လို့ဟာမက်စ်တွေဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာကိုအားလုံးကစောင့်နေကြတာပါလက်ရှိအခြေအနေမှာဂါဇာမှာအပြစ်ခက်ရဲဆဲရေးဖြစ်လာဖို့ကဟာမက်စ်ဖွဲ့ပေါ်မှာအဓိကမူတည်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကတော့တောက်ကြနေတော့ကပြောဆိုခဲ့ပါတယ်ရှင်ကာဇာစစ်ပွဲကိုစန့်ကျင်တဲ့ဒီဆန္ဒပြပွဲတွေအမေရိကန်ပြည်ထောင်စုကတက္ကသိုလ်ကြီးတွေမှာဖြစ်နေတာမှာတော့ဒီမနေ့ကဆလို့တော့ဒီတက္ကသိုလ်တချို့မှာဆန္ဒပြမှုတွေရက်ဆိုင်လိုက်ကြပါတယ်ပါလက်စတိုင်းထောက်ခံတဲ့ကျောင်းသားတွေနဲ့တက္ကသိုလ်အာဏာပိုင်တွေကြားမှာသဘောတူညီမှုရယူခဲ့ကြပြီးတဲ့နောက်ဆန္ဒပြပွဲတွေကိုရက်ခဲ့ကြတာပါတက္ကသိုလ်နောက်ဆုံးစာမေးပွဲတွေနဲ့ပွဲနေသဖြင့်အခမ်းအနားတွေကျင်းပကြလေရှိတဲ့အချိန်မှာအထင်ကြီးတက္ကသိုလ်ကြီးတွေဖြစ်တဲ့ Brown တက္ကသိုလ် Northwestern တက္ကသိုလ်ရက်တက်သူတို့ကဒီကြောက်အုပ်ချုပ်သူတွေနဲ့ဆန္ဒပြသူတွေညှိနှိုင်းသဘောတူညီမှုရရှိခဲ့ကြတာပါကာဇာစစ်ပွဲရပ်ဖို့နဲ့တက်သူတွေနဲ့အစ္စရေးဒီနဲ့ပတ်သက်ဆက်နွယ်မှုတွေကိုရပ်ဖို့အမေရိကန်တဝန်တက်သူကြောင်းတွေမှာတဲထိုးစခန်းချဆန္ဒပြတာတွေရှိနေတာပါတချို့တက်သူတွေမှာဆန္ဒပြသူတွေစခန်းချထားတဲ့နေရာတွေကိုရဲတွေကဝင်ရောက်ရှင်းလင်းခဲ့တာကြောင့်ဧပြီလ19ရက်နေ့ကတည်းကစလို့တက္ကသိုလ်ကျောင်းဝင်ပေါင်း46ခုထက်မနည်းမှာဆန္ဒပြသူ2400ထက်မနည်းဖမ်းဆီးခံခဲ့ကြရပါတယ်။အမေရိကန်ရဲ့ကာလကြာရှည်မဟာမိတ်ဖြစ်တဲ့အစ္စရေးမှာရှိနေတဲ့သူတို့ရဲ့လုပ်ငန်းတွေကိုပြန်လည်တုံ့တက်ဖို့ဆန္ဒပြတဲ့သူတွေကတောင်းဆိုနေတာဖြစ်ပါတယ်ရှင်။အိန္ဒိယနဲ့ဂျပန်နိုင်ငံတွေဟာဒီရုရှားနဲ့တရုတ်နိုင်ငံတွေလိုပဲနိုင်ငံသားတွေကိုလက်မခံချင်ကြတာကြောင့်စီးပွားရေးအရာလည်းခက်ခက်ခဲခဲရုန်းကန်ကြရတယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောဆိုလိုက်တာနဲ့ပတ်သက်ပြီးတော့အိန္ဒိယနဲ့ဂျပန်အစိုးရတွေကဝေဖန်ကြပါတယ်။သမ္မတဘိုင်ဒန်အခုလိုပြောဆိုတာဟာစိတ်မကောင်းစရာဖြစ်ပြီးတော့ဂျပန်နိုင်ငံမှာမူဝါဒတွေဘယ်လိုချမှတ်နေလဲဆိုတာကိုမှန်မှန်ကန်ကန်နားမလည်ပဲပြောတာဖြစ်တယ်လို့ဂျပန်အစိုးရကထုတ်ပြန်ပါတယ်ဂျပန်ဘက်ကထုတ်ပြန်ချက်ကိုအင်ပီရိုကိုအသိပေးခဲ့ပြီးဖြစ်တယ်လို့ဒီဂျပန်အစိုးရရဲ့မူဝါဒတွေနဲ့ရည်တည်ချက်တွေကိုလည်းထပ်မံရှင်းပြခဲ့တယ်လို့ဂျပန်အစိုးရရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အိန္ဒိယနိုင်ငံကလည်းဒီသမ္မတဘိုင်ဒန်ပြောသလိုအိန္ဒိယဟာနိုင်ငံသားတွေကိုမကြိုက်တဲ့နိုင်ငံမဟုတ်ပဲပွင့်လင်းတဲ့လူအဖွဲ့အစည်းအဖြစ်နဲ့ဒီသမိုင်းအစဉ်လာရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးစုဗရမန်ယန်ဂျိုင်းရှန်ကာကထုတ်ပြန်ပါတယ်။ဒါအပြင်စီးပွားရေးအရာလည်းမတိမငြိမ်ဖြစ်နေတာမရှိဘူးလို့ ဝန်ကြီးဂျိုင်ရှန်ကာက Economic Times သတင်းစာနဲ့မင်းမြန်ကန်မှာပြောဆိုသွားခဲ့ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီပြက်လက်ရွေးခံဖို့အတွက်ကြိုးစားနေတဲ့သမ္မတဘိုက်ဒန်ဟာပြီးခဲ့တဲ့ပုံထွင်းတွေကမဲဆွယ်စည်းရုံးပွဲတစ်ခုမှာအမေရိကန်ရဲ့ပြိုင်ဘက်တရုတ်နဲ့ရုရှားအပြင်မဟာမိတ်နိုင်ငံတွေဖြစ်တဲ့ဂျပန်နဲ့အိန္ဒိယတို့ကိုပါထည့်ပြီးတော့စီးပွားရေးအကြီးနိုင်ငံကြီးတွေဖြစ်ကြတဲ့ဒီ၄နိုင်ငံဟာနိုင်ငံခြားသားရွှေ့ပြောင်းနေထိုင်သူတွေကိုလက်ခံခြင်းနဲ့ဆန္ဒမရှိတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့နေရာမှာအခက်အခဲတွေကြုံနေရတယ်လို့ပြောဆိုသွားခဲ့တာဖြစ်ပါတယ်ရှင်ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ဟာဒီကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ပြီးခဲ့တဲ့မတ်လနဲ့ဧပြီလတွေအတွင်းကအလွတ်သဘောတွေ့ဆုံခဲ့ပါတယ် RCSSSA ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရော့ဆက်နဲ့ပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲတွေ့ဆုံခဲ့တယ်လို့ဒီပြီးခဲ့တဲ့မတ်လတုန်းကတော့ကရင်အမျိုးသားစည်းရုံး KNU ကရင်အမျိုးသားတိုးတက်ရေးပါတီ KNPP ကချင်အမျိုးသားစည်းရုံး KNO နဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့နှိစက်သူတွေကပြောပါတယ်ထောင်ချီချုပ်ဟောင်းအနေနဲ့မြမရေးမှာဈာဝင်ကူညီဖြည့်ရှင်းပေးဖို့လာရောက်ဆွေးနွေးတာလို့လည်းဒီတွေ့ဆုံပွဲအကြောင်းကိုသိတဲ့သူတွေကပြောပါတယ်မြမစစ်တပ်ဟာလက်ရှိအချိန်မှာအင်အားချိနဲ့လာနေတာမို့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချိန်ကောင်းဖြစ်တယ်လို့ထောင်ချီချုပ်စထရက်တာစတတာဗီစင်ကပြောကြားထားပါတယ်ဒီလိုအချိန်နေမှာပဲလက်ရှိထိုင်းဆိုရပေါ်မှာဩဇာညောင်းတဲ့ထောင်ချီချုပ်ဟောင်းတက်စင်ကတိုင်းသားအဖွဲ့တွေနဲ့တွေ့ဆုံတာဖြစ်ပါတယ်ထိုင်းနယ်စပ်ဒေသတွေအပါအဝင်မြန်မာနိုင်ငံနေရာတော်များများမှာလက်နက်ကင်တိုက်ပွဲတွေကြကြပြက်ပြက်ဖြစ်နေပြီးတော့တိုင်းသားတပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနယ်မြေအတော်များများကိုတိုးချဲ့သိမ်းယူလာနေချိန်မှာပဲအခုလိုတွေ့ဆုံတာလည်းဖြစ်ပါတယ်ရှင
်ဖီအမေရိကန်တရဲ့စနေညသတင်းတွေကိုမက်ခင်ဂျူတီပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမြန်မာနိုင်ငံရဲ့ဖိနှိပ်မှုကြာကသတင်းရယူတဲ့အခြေအနေပါမြန်မာနိုင်ငံကသတင်းသမားတွေအခက်အခဲဖိနှိပ်မှုကြာကသတင်းတွေရယူရတဲ့အခြေအနေကိုထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံခြားသတင်းတောက်များအသင်း FCCT မှာမနေ့မေလ3ရက်နေ့ကကျင်းပခဲ့ပါတယ်။ကမ္ဘာစာနယ်ဇင်းလွတ်ခွင့်နေ့အထိမ်းအမှတ်ကျင်းပတဲ့ဒီခမ်းနားမှာမြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းအခြေအနေဆွေးနွေးခဲ့တဲ့အကြောင်းမန်နီညိုလင်ကဘန်ကောက်မြို့ကနေပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံကသတင်းသမားတွေရဲ့အခြေအနေသတင်းလွတ်လပ်ခွင့်အနေထားပြည်ပမှာရောက်နေကြတဲ့မြန်မာသတင်းဌာနတွေရဲ့ရည်တည်မှုစတာတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံခြားသတင်းတောင်များအသင်း FCCT မှာကျင်းပတဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာတန်လွန်ခဲ့သတင်းဌာနရဲ့တာဝန်ခံ Editor လည်းဖြစ်လွတ်လပ်သောသတင်းမီဒီယာကောင်စီရဲ့တွဲဖက်အတွင်းရေးမှူးလည်းဖြစ်တဲ့မတ်စုမြတ်ကတက်ရောက်တင်ပြပြောဆိုခဲ့ပါတယ်
ဆိုဒီနေ့ကကျမတို့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်တယ်။ကျွန်တော်မြန်မာနိုင်ငံကဒီအာဏာသိမ်းနဲ့ကြုံနေရတာဆို3နှစ်ကျော်ပါပြီပေါ့နော်။အဲ့ဒီအချိန်အတွင်းမှာမြန်မာသတင်းသမားတွေအနေနဲ့ဘယ်လိုဖိနှိပ်ခံနေရလဲ။ဘယ်လိုမျိုးဒီထောင်ချခံနေရလဲ၊နှိစက်ခံနေရလဲ။ဒါမျိုးတွေကျမတို့ထပ် highlight လုပ်ပြီးတော့ပြောသွားမှာဖြစ်ပါတယ
်။မြန်မာနိုင်ငံမှာလက်ရှိဥပဒေတွေကိုမပြည့်နိုင်သေးသေးသတင်းလွတ်လပ်ခွင့်မရှိတဲ့အပြင်သတင်းသမားတွေဟာရာဇဝတ်မှုကျူးလွန်သူတွေတဖွဲ့ဖမ်းဆီးထိန်းသိမ်းခံနေရတာနှိရှိအကျဉ်းချခံနေရတာတွေရှိတယ်လို့လည်းပြောပါတယ်
။ပြောချင်တာကသတင်းတော့တယောက်ကိုကျမတို့သတင်းလုံနေတာဒီ journalism is not crime ဆိုတော့ပြစ်မှုမဟုတ်ပါဘူး။ဒါပေမဲ့ပြစ်မှုပုံစံမျိုးအပြစ်သားလို့ဆက်ဆံတယ်။အဲစစ်ကြောရေးရောက်လို့ရှိရင်နှိပ်စက်ညှဉ်းပန်းတဲ့ဟာမျိုးတွေလည်းလုပ်တယ်ပေါ့နော်။နှိပ်စက်ညှဉ်းပန်းတဲ့ခါမှာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအကျန်ဒီအကျန်ဖက်တဲ့ပုံစံမျိုးနဲ့ကိုလှုပ်ဆောင်တဲ့အခါမှာသတင်းမီဒီယာသမားတွေကဒီအမတန်ကိုနှိပ်စက်ခံရပြီးတော့သတင်းလွတ်လပ်ခွင့်တရားကောင်းကောင်းလှုပ်ရှားလို့မရဘူး။အလုပ်လုပ်လို့မရတဲ့အနေအထားမျိုးပေါ့နော်။အဲ့တော့ခုနအကျန်ဖက်ဥပဒေဆိုတဲ့အခါမှာကျမတို့နောက်တစ်ခါထပ်ပြီးတော့ဟိုစွဲတာတွေကမတရားအသင်းဆက်နွယ်မှုနောက်ပြီးတော့ခါကြတော့ဒီနိုင်ငံတော်အကြီးအကျယ်ပြက်စီမှုပေါ့နော်။ဒါမျိုးတွေနဲ့စွဲလိုက်တဲ့အခါမှာသတင်းသမားတွေကထောင်နေကြတဲ့အခါမှာလည်းခုနနှစ်နှစ်တင်မကတော့ပဲနဲ့အခုဆိုလို့ရှိရင်တသက်တကြုံအထိပါဟိုထောင်နေကြတဲ့အနေအထားမျိုးတွေထိဖြစ်လာတယ်ပေါ့နော်။ဆိုတော့ဒါကြောင့်မလို့သတင်းလွတ်လပ်ခွင့်ကကျမတို့သတင်းသမားတွေကိုဒီလိုဖိနှိပ်ချုပ်ချယ်နေတဲ့အတွက်ကြောင့်မလို့လုံးဝကိုစိုးရစွာကြာဆင်းနေတဲ့အနေအထားလို့
သတင်းတစ်ခုအတွက်ဘဲလိုက်မှုမရှိဖို့ကအရေးကြီးတာကြောင့်ဘဲမလိုက်တဲ့သတင်းတွေတင်ပြနိုင်မှုပြည်ပမှာရောက်နေကြတဲ့သတင်းသမားတွေအတွက်အခက်အခဲတချို့တွေရှိနေရတယ်လို့တော့ဆိုပါတယ
်ဆိုတော့အထူးသဖြင့်ဒီစစ်ကောင်စီကအလိုမကျလို့ဖမ်းဆီးခံရမှာကိုစိုးရိမ်နေတဲ့ဒီလုံခြုံရေးကြောင့်ထွက်ပြေးတင်းရှောင်လာရတဲ့သူတွေဖြစ်တယ်အဲ့တော့အဲ့ဒီအခါမှာကျွန်တော်တို့ပြည်ရင်းမှာပြန်ပြီးတော့ထပ်ပြောခုနပြောတယ်ကျွန်တော်တို့သတင်းမီဒီယာမှာဆန်နှုံးရှိတာက balance ပေါ့နော်ဘက်မြရရမယ်ဆိုတဲ့ဟာအဲ့တော့ဒါပေမဲ့ဘက်မြဖို့ဆိုကျွန်တော်တို့ကနှစ်ဖက်စလုံးပြီးဖို့လိုတယ်စစ်ကောင်စီဘက်ကလည်း interview လုပ်ဖို့လိုတယ်သို့မဟုတ်အဲ့စစ်ကောင်စီကိုယ်တိုင်ကခုနသတင်းသမားတွေကိုဖိနှိပ်နေတယ်ပေါ့နော်ဖိနှိပ်ချုပ်ချယ်နေတယ်ပြီးတော့တကယ်လို့ကျမတို့ကဖုန်းကောခေါ်လိုက်လို့ရှိရင်တော့အဲ့ဖုန်းကောကနေတစ်ဆင့်လိုက်လို့ရတဲ့အနေထားမျိုးအဲ့တော့ပြည်ပမှာသတင်းသမားရောက်နေပြီမသတင်းသမားတွေရဲ့မိသားစုတွေကပြည်ရေးမှာကြံခဲ့တယ်အဲ့တော့ကြံခဲ့တဲ့အတွက်ကြောင့်မို့လို့အဲ့ဒါကိုထောက်ထားပြီးတော့သတင်းသမားတွေက balance ဖြစ်တဲ့အနေထားမျိုးကိုလုပ်ဖို့အတွက်ကအမတန်ခက်ခဲနေတဲ့အနေထားမျိုးရှိတယ်ပေါ့နော်
လက်ရှိအနေအထားတွေအရပြည်ပမှာတင်းရှောင်ရပ်တည်နေကြရတဲ့မြန်မာသတင်းဌာနတွေလည်းရေရှည်ရပ်တည်ဖို့အခက်အခဲအနေအထားတွေရင်ဆိုင်နေကြရတယ်လို့ပြောပါတယ
်ဒီအာဏာမသိငင်ရဆိုလို့ရှိရင် advertisement တွေဒီကြော်ညာတွေကနေပြီးတော့ဝင်ငွေတွေရနိုင်တယ်အဲ digital kit ကိုပြောင်းလာတဲ့ခါမှာ digital revenue တွေဝင်ငွေတွေရနိုင်တယ်ပေါ့နော်ဒါပေမဲ့အခုအချိန်မှာအဲအဲ့ဒါတွေကအဆင်မပြေတော့ဟိုခက်ခဲသွားတဲ့အနေအထားမျိုးရှိတယ်ရှိတဲ့အခါမှာကျွန်တော်တို့ digital age ကိုပြောင်းနေတဲ့အခါမှာတကူကကျွန်တော်တို့ကမြန်မာနိုင်ငံတွေကသတင်းချက်လက်တွေကိုမှန်ကန်တဲ့ဟာတွေကိုပေါ်ပြရတာလေနော်အဲ့ဒီမှာကျွန်တော်တို့အတွက်တွေ့ထက်တန်ယူပုံလေးလဲပါချင်ပါလာနိုင်တယ်ဒါတကယ်ဖြစ်ပျက်ဖို့ပေါ်ပြတာဖြစ်တဲ့အတွက်အဲ့ဆိုဒါပေမဲ့အဲ့ဒီမှာကျွန်တော်တို့ကတခါ digital revenue မှာလဲဒါက community standard နဲ့သွားညီပြီးတော့အော်ကျမတို့သတင်းဌာနကြီးဆိုမြန်မာနိုင်ငံဆိုလို့ရှိရင်ကဝင်ဝင်မပေးတဲ့အနေအထားမျိုးပေါ့နော် Facebook ကတော့မှဒီလိုလောက်ထားတဲ့အနေအထားမျိုးရှိတဲ့အခါမှာခက်ခဲတဲ့အနေအထားမျိုးရှိတယ်။အဲ့တော့ကျမတို့ကတစ်ခေါက်ဒီပြည်ပရောက်နေတဲ့အချိန်မှာပြန်ပြီးတော့ချိတ်ဆက်ပြန်လုပ်ရတဲ့အနေအထားမျိုးသူသတင်းဌာနကြီးဆိုလို့ရှိရင်ပြည်ပရောက်တော့မှ page အသစ်ဖွင့်ပြီးတော့ Thailand လိပ်စာနဲ့အဲဘာလို့နော်တခြားနိုင်ငံရဲ့လိပ်စာနဲ့ဝင်ဝင်ပြန်ရှာတဲ့အနေအထားမျိုးရှိတယ်ပေါ့။ဆိုတော့အဲ့အရာမျိုးကျမတို့က service ဖြစ်အောင်လို့နီးလန်းတွေကိုရှာရတယ်ပေါ့နော်။ဆိုတော့နောက်တစ်ခုကကျမတို့ဟိုဘယ်လိုဖြည့်ရှင်းလို့ရမလဲဆိုတော့အခုချိန်ကြီးကျမတို့လည်းအဖြည့်ရှာနေတော့မှဖြည့်ရှာမရသေးဘူးအခုချိန်မှာသတင်းသမားတွေတော်တော်များများတောင်မှ short ခံရတဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဆိုတော့သတင်းလွတ်လပ်ခွင့်အတွက်တိုက်ပွဲနေနေသတင်းသမားတွေအတွက် platform တွေနည်းလာပြီအဲသူတို့တွေအတွက်လည်းလှုပ်လှုပ်ရတဲ့အခွင့်အလမ်းတွေကနည်းလာပြီပေါ့နော်အဲ့တော့ကျမတို့အတွက်ကရည်ရည်ရက်တည်ဖို့ဆိုတာအခုချိန်ထိအဖြေရှာလို့မရသေးတဲ့အနေအထားမျိုးပါဖြစ်နေပါတယ
်မိလ3ရက်တောက်ကြနေညနေကကျင်းပခဲ့တဲ့အဲ့ဒီအခမ်းအနားမှာနိုင်ငံတကာသတင်းလွတ်လပ်ခွင့်အခြေအနေတွေနဲ့သုတေသနပြုထားတဲ့သတင်းစာနယ်ဇင်းဆိုင်ရာအညွှန်းကိန်းတွေကိုလည်းနေစည်းမချသတင်းတောင်များအဖွဲ့ RSF ကတာဝန်ရှိသူတွေတက်ရောက်ပြီးတင်ပြပြောဆိုခဲ့ကြပါတယ်ရှင်။ကျွန်မညညလွင်ပ
ါ။ဖိနေမူကြသတင်းယူရတာကိုမညညလွင်ပြပြပေးခဲ့တာပါ။အခုတော့အပတ်စဉ်ခဏတွေဇက်တိုက်ပါပထမဆုံးတော့တို့အတန်းအစီအစဉ်ပါ။မြန်မာကတိုက်ပွဲတဲ့စစ်မှန်ရေးဆောင်ရှောက်ကူညီနေသူတွေအကြောင်းပြောထားပါတယ်စစ်ကောင်စီနဲ့တိုက်ခတ်တဲ့တိုက်ပွဲတွေမှာဒဏ်ရာရလာသူတွေကိုပြည်စုဆောင်ရှောက်ပေးနေသူတွေအကြောင်း Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
ကျွန်တော်မြင်ရပြောတယ်ဒီသားဥစ္စာတော့မှာကျွန်တော်ကရှင်းတယ်ဒါပေမဲ့ကျွန်တော်အခုကျွန်တော်ဆော်ဒီလိုကြည့်တယ်ဒါလည်းကျွန်တော်ပေါ်ရတာကျွန်တော်မဆွဲရင်ကျွန်တော်သွားတယ
်ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့စင်တာတစ်ခုဟာနေတဲ့တခြားစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်တဲ့တိုက်ပွဲတွေမှာထိခိုက်ဒဏ်ရာရတဲ့တော်လှန်ရေးဘော်တွေအများအပြားကိုစေကူတာပြုစုဆောင်ရှောက်မှုတွေပေးနေပါတယ်စေကူတာမှုခံယူနေကြတဲ့ဒဏ်ရာရရေးဘော်တွေထဲမှာဒဏ်ရာမပြင်းထန်တော့ပေမဲ့ဈေးရုံမှာရချင်းယူပြတ်နေရဆဲရေးဘော်တွေကနေကိုလက်အင်ကဆုံရှုံလိုက်ရတဲ့ဒဏ်ရာပြင်းထန်တဲ့ရေးဘော်တွေအထိပါဝင်ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် Pocket အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကအကူအညီပံ့ပိုးပေးထားတာပါ။ဒီဘက်အစီအစဉ်ကိုတော့ဒိုးအတန်ရဲ့အလွတ်တန်းသတင်းထောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
ဒီအစားဒီအစားကိုကျွန်တော်ရောက်လာမှာလေရုံမြင့်မြင့်လေးရေဘော်စင်းနေတော့လုပ်ပြရတော့သူတို့ကလည်းဟိုရင်လူရင်းဆိုလို့ကျွန်တော်တို့ဒီရေဘော်ရေဘတ်တွေပဲရှိရတယ်ရှိတဲ့အခါကျတော့ကျွန်တော်တို့မှမလုပ်ပြင်းနေတော့ပြင်းမလို့ရှိတော့မဟုတ်ဘူ
းကိုစာနီကထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့ Sunshine Gate Center ကစေတနာဝန်ထမ်းတူပါအဲ့ဒီ Center ဟာစစ်ကောင်စီနဲ့တော်လိုင်းရေးအင်အားစုတွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာထိခိုက်ဒဏ်ရာရလာတဲ့ရေဘော်တွေကိုစေကူတာပြည်စုဆောင်ရှောက်ပေးနေတဲ့နေရာဖြစ်ပါတယ်။သူကအာဏာမသိခင်တုန်းကတော့စစ်တပ်သားသူနာပြုတယောက်ပါ။ဒါပေမဲ့အာဏာသိမ်းပြီးနောက်ပိုင်းအကြမ်းမဖက်အာဏာပြီးဆိုင်ရေး CDM လှုပ်ရှားမှုမှာပါဝင်ခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ထံမှတာဝန်ထမ်းဆောင်ခဲ့ပါတယ်။တိုက်ပွဲတစ်ခုမှာခြေထောက်ဒဏ်ရာရခဲ့ပြီးရှစ်တန်းမှာပဲခွဲစိတ်ကုသမှုခံခဲ့ရတာပါအခုတော့သူကဆေးရုံရချင်းပြဖို့မဲဆောက်မြို့မှာစောင့်ဆိုင်းနေရင်စင်တာမှာရှိတဲ့တခြားလူနာတွေကိုပြုစုဆောင်ရှောက်ပေးတဲ့နေရာမှာကူညီပေးနေတာပါ
ဘယ်လိုလဲဒီနားရှိတယ်ဒါကြောင့်ရောခြေပြတ်ပြတ်ကိုချီရတာတို့တို့ကတို့တိတော့သူမဲဆောက်တော့သူလူပြရမှုရှိတယ်ခြေထောက်ပြဆောင်လို့ပြောပြရတယ်နောက်ပြီးတော့ဘုရားကံရနေပြီးတော့ဒီဘက်ပြည်ပြည်ကံရပြီးတော့စင်ဟိုတာမှာနေပါရင်ပ ေါ်လာပြီဆိုရင်ကျွန်တော်ကစေယုံလမ်းမျိုးပြီးတော့ဒါဆောင်ပေးရပါတယ
်စေယုံဆောင်တဲ့အချိန်ဒီမှာသူ့အတွက်ဘာသာစကားအခက်အခဲတချို့တော့ရှိတယ်လို့ဆိုပါတယ
်ဟိုကျွန်တော်ကဟိုဘုရားမှာနေကြတဲ့ကျွန်တော်ဒီနေ့လို့လုပ်ခဲ့ရတာဆိုတော့တော်တော်အခက်အခဲတော့မရှိဘူးเนาะမရှိဘူးဒါပေမဲ့တစ်ခါလေတော့လည်းဒီမှာဘာသာစကားတို့တိုင်းဘာသာစကားဘုရားနားမလဲတဲ့တော့အခက်အခဲတွေလည်းရှိတာ
ကိုစာနီအတွက်တော့အရင်ကစစ်တပ်ကစစ်တပ်သားဘဝမှာအမေရတာဝန်ထမ်းဆောင်ခဲ့တဲ့ကာလတွေထက်အခုလိုဒဏ်ရာရရဲဘော်တွေကိုကူညီပေးနေတဲ့အချိန်တွေကပုံမှန်မြတ်တယ်လို့ပြောပြပါတယ်မတ်သစင်ကအေယာဝတီတိုင်းကတာဖွားသူနာပြုတူဖြစ်ပြီးစင်တာကဒဏ်ရာရရဲဘော်တွေကိုပြုစုစောင့်ရှောက်ပေးနေတဲ့နောက်ထပ်စေတနာတဝန်ထမ်းတူပါသူကလည်း CDM လုပ်ပြီးနောက်ပိုင်းကင်းပြည်နယ်ကစစ်မြေပြင်မှာစေကူသားတဲ့အဖွဲ့တွေနဲ့လိုက်လံကူညီခဲ့သူဖြစ်ပါတယ်။ဒဏ်ရာရတဲ့ရဲဘော်တွေကိုထိုင်းနိုင်ငံဘက်စေကူသားဖို့ပို့ဆောင်ရမှာလဲထဲထဲဝင်ဝင်ပါဝင်ကူညီခဲ့သူပါ။တကယ်တော့သူကခလီမီဖွားဖို့မဲဆောက်ကိုရောက်လာခဲ့တာဖြစ်ပြီးမီဖွားပြီးနောက်ပိုင်းအခုတော့နေဆက်ဖြတ်ကျော်လာတဲ့ဒဏ်ရာရရဲဘော်တွေကိုကူညီစောင့်ရှောက်ပေးနေတာပါ။စစ်မြေပြင်မှာတုံ့တွေးခဲ့ရတဲ့အခက်အခဲတချို့ကိုမသက်စင်ကအခုလိုရှင်းပြပါဗ
ျ။ခြေထောက်ကျိုးတာတို့ဘာလို့ဆိုလွဲရပြီပြီးရင်ဒီဟိုဒီရင်ဘက်ကြည်ထိတာတို့ဘာလို့ဆိုဟိုမှာခွဲဆိတ်ဖို့မလွယ်တဲ့အခါအဲ့တဲ့အငယ်လုံးကဟိုစိုးရင်ရတဲ့လူလားဆိုဒီဘက်ကိုလွဲတာ
ဖက်နိုင်ငံမဲဆောက်မျိုးဟာတော်လိုင်းဤကာလမှာမြန်မာနိုင်ငံကစစ်ပေးရှောင်ပြည်သူတွေခိုးလုံရနေရတခုဖြစ်သလိုဒရယာရရဲဘော်တွေလာရောက်စစ်ကူတရာနေရလည်းဖြစ်ပါတယ်စင်ရည်ရမှာဆရာဝန်တွေစစ်တပ်သားတွေရှိပေမဲ့တခွဲကံခွဲစစ်ကံသုံးပစ္စည်းကိရိယာတွေနဲ့စစ်နဲ့သွေးအလုံးလောက်မရှိနိုင်တာတွေကြောင့်အသက်အန္တရာယ်ဆိုးရင်ရတဲ့ရဲဘော်တွေကိုတော့အခုလိုတဖက်နိုင်ငံကိုပို့ဆောင်ကူတာပေးရတာပဲဖြစ်ပါတယ်မေဆောင်မျိုးကဆန်ရှန်းကဲစင်တာကိုကင်းပြည်နယ်က KNU မိသားစုဝင်တွေဖြစ်တဲ့မနီကြီးလည်းနဲ့သူ့အမျိုးသားကဥဆောင်လက်ပတ်နေကြတာဖြစ်ပြီးအခုဆိုရင်နှစ်နှစ်အတွင်းဒဏ်ရာရရဲဘော်900ကျော်600ဝန်းကျင်စစ်ကူတမှုခံယူပြီးသွားပြီလို့သိရပါဗျ။စစ်မြေပြင်ကနေတဖက်နိုင်ငံကိုဒဏ်ရာရရဲဘော်တွေပို့ဆောင်ရတဲ့ကိစ္စဟာတကယ်တော့စင်ခေါ်မှုအလွန်ကြီးတာပါ။လန်ခီအခက်အခဲတွေကြောင့်ခြေရှင်တစ်လက်ကားတစ်လက်နဲ့ပို့ဆောင်ရတယ်လို့လည်းမနီကြီးလင်းကပြောပြပါဗျ။တခါတည
်းတည်းတချို့လူနာကကိုယ်နဲ့ရှင်းနိုင်တာဖြစ်ပြီဆိုရင်ညဘက်ဆိုတော့တရားလုံးပဲရတယ်။ Application တရားရဲ့ process ကဒီသူတို့ကိုလုံးဝလာကုတပြင်ရဖို့အတွက်ဈာကနေလုံဆောင်ရတယ်။ဖုန်းအကောပေါင်း30 40အနည်းဆုံးဆက်ရတယ်ဆိုအချိန်ရနေမှာ။အဲ့တော့သူတို့ဒီစေယုံရောက်တိုင်းဆက်ချနေတာဆိုတော့ပြန်လို့ရတာပါလို့ဆိုဒီစေယုံကိုဆုံးဖြတ်ကြတယ်။ Application ကဒီမှာအဆင်မပြေတော့ဘူး။နောက်တော့ transfer ထပ်လုပ်ရတယ်ဖြစ်တာ။အဲ့လိုအချိန်ကြီးနေမှာဆိုတော့ဖြတ်ကျိုးစားရတယ်
ခုလေဆန်ရှန်းကဲစင်တာမှာရဲဘော်တရားဝင်ခြင်းကိုပြည့်စုံစောင့်ရှောက်ထားတာဖြစ်ပြီးအဲ့ဒီထဲမှာဒဏ်ရာမပြင်းထန်တော့ပေမဲ့ရချင်းယူပြတ်တာနေရစဲလူနာတွေပါဝင်သလိုခြေလက်အင်္ဂါချိုးရင်းသွားလို့ရှေ့တန်းပြန်ထွက်လို့မရတော့တဲ့ရဲဘော်တွေနဲ့ကလေးမိဖွားရမယ့်ရဲမေတချို့လည်းပါဝင်ပါတယ်။အများစုကတော့စေကူတပြီးနောက်ပိုင်းစစ်ကြောင်းစီကိုပြန်သွားကြပြီးတချို့ကတော့စင်တာမှာပဲစေတနာဝန်ထမ်းအနေနဲ့တဆင့်ပြန်လဲကူညီတာမျိုးတွေလှုပ်ဆောင်နေပါတယ်။မနေ့ကြီးလင်းကတော့စင်တာလက်ပတ်ဖို့အတွက်စင်ခေါ်မှုတွေအများကြီးရှိပေမဲ့အကြီးမားဆုံးစင်ခေါ်မှုဟာလုံခြုံရေးကိစ္စဖြစ်တယ်လို့ပြောပြပါတယ်ဆန်ရှန်ကဲစင်တာတို့လိုဖွဲ့အစည်းတွေရှိနေတာဟာဒရယာရဲဘော်တွေအတွက်အားတစ်ခုဖြစ်စေပါတယ်အတိတ်တည်းမှာလက်ဖြောင့်တပ်သားတယောက်လည်းဖြစ် drone တပ်ဖွဲ့ဝင်တဦးလည်းဖြစ်တဲ့ရဲဘော်ကိုတီဟာလည်းပါဝင်ပါတယ်သူကပြီးခဲ့တဲ့နှစ်မှာလက်နက်ကြီးတန်းကြောင့်6လောက်တစ်ဖက်ဆုံးရှုံးခဲ့ရတယ်လို့ညှက်ရိုးနဲ့အဆုတ်တို့လိုကိုတွင်းအင်္ဂါတွေမှာလည်းဆူဆူရွရွထိခိုက်ဒဏ်ရာရခဲ့တာပါ။သူဟာထိုင်းနိုင်ငံမဲဆောက်မျိုးကစေယုံတစ်ခုမှာစီးလာကူးခဲ့ရပြီးခုတော့သူ့ဒဏ်ရာတွေကရေးပေါ်ချင်းတွေကနေကျော်လွန်သွားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့စင်တာမှာနေထိုင်ရင်စေယုံနဲ့ပုံမှန်ရချင်းယူပြတ်တာနေရဆဲဖြစ်ပါတယ
်။လုပ်ပေးတဲ့လူတွေကလည်းဒီလုံးလုံးကောင်းကောင်းရဲ့လူတွေဒီလိုပဲကျောင်းလိုပဲတမလာပြရတယ်ပြီးရင်တက်တာပါတယ်ဒီတက်တာနဲ့ဒီလိုပဲပြန်ပြီးရတယ်ချက်ကျပြန်ဒီရှော့ဖို့ပြီးတာပါအစားကြီးဥစ္စာတွေပို့တယ်ဟိုကကျွန်တော်ကကျွန်တော်မြင်နေပြောတယ်ဒီသားဥစ္စာမှာကျွန်တော်ကရင်းနေတယ်ဘာလို့လဲကျွန်တော်အခုကျွန်တော်ဒီလိုထိတယ်တကယ်လို့ကျွန်တော်မော်ရီတာကျွန်တော်မဆွဲလို့ကျွန်တော်သွားတယ
်လက်ဆောင်မြတ်မှာဒဏ်ရာရရဲဘော်တွေကိုသူတို့တိတ်တိတ်ထားပြီးစေကူတမှုပေးနေတဲ့တခြားအဖွဲ့အစည်းတွေလည်းရှိနေပြီးအဲ့ဒီထဲမှာနိုင်ငံတကာအဖွဲ့အစည်းတချို့လည်းပါဝင်ပါတယ်။မ မျိုးသားညီညွတ်ရေးအစိုးရ NUG ကလည်းလိုအပ်တဲ့ထောက်ပံ့မှုတချို့ကိုလှုပ်ဆောင်နေပါတယ်2021ခုနှစ်ဒီဇင်ဘာလမှာဖြစ်ပွားခဲ့တဲ့လေကီကော်တိုက်ပွဲအပြီးနောက်ပိုင်းမဲဆောက်မြို့ကိုရောက်လာတဲ့တရားရရဲဘော်တွေရဲ့စစ်ကူတာတဲ့ကိစ္စတွေ safe house စီစဉ်တဲ့ကိစ္စတွေကျန်းမာရေးစောင့်ရှောက်ပေးတဲ့ကိစ္စတွေကိုအန်ယူဂျီနဲ့ KNU တို့ကပူးပေါင်းကူညီလှုပ်ဆောင်နေတယ်လို့အန်ယူဂျီရဲ့ပြန်ကြားရေးတာဝန်ခံကိုနေဖုံးလက်ကဆိုပါတယ
်ဒီကျွန်တော်တို့အန်ယူဂျီနေနဲ့လည်းဒီတတ်နိုင်တဲ့မြောက်ကူညီစောင့်ရှောက်မှုတွေလုပ်နေပေမဲ့လည်းလေဒီထက်ပိုတဲ့ဒီကူညီမှုတွေစောင့်ရှောက်မှုတွေပံ့ပိုးမှုတွေဒါတွေကတော့အမြဲမပြတ်တာလိုအပ်နေမယ့်အရာဖြစ်ပါတယ်အဲ့တော့ကြောင့်မလို့ဒီအပေါ်မှာကိုနီကိုဟန်လည်းပေါ့နော်ပူပေါင်းပါဝင်ဆောင်ရွက်ကူညီကြတဲ့သူတွေအဖွဲ့အစည်းတွေအကုန်လုံးကိုကြိုဆိုတယ်ကျေးဇူးလည်းကျေးဇူးတင်ကြောင်းလည်းပြောလိုတယ်တခုပါပဲကျွန်တော်တို့ဒီစာနာမှုကြောင့်ဒါကူကြတဲ့ဒါအလှရှင်တွေပြည်သူတွေရဲ့ငွေချေးတစုံတရာပေါ့နော်ဒါတွေကိုတကယ်လိုအပ်နေတဲ့သူတွေရှိကိုတိုက်ရိုက်ရောက်ရှိဖို့ပေါ့နော်ရောက်ရှိဖို့ဒါကတော့အရေးကြီးမှထင်ပါတယ်လို့ဟုတ်
တဲ့စင်ကတော့မဲဆောက်မြို့ကိုရောက်လာတဲ့အချိန်မှာသူတို့တချင်ကပို့ဆောင်ပေးခဲ့တဲ့ဒဏ်ရာရရဲဘော်တွေပြန်လဲတက်တာလာတာကိုမြင်တိုင်းဝမ်းသာပီတိဖြစ်ရတယ်လို့ပြောပြပါတယ်။သူဟာမဲဆောက်မှာကလေးတစ်ဖက်နဲ့စာဝတ်နေရေးကလည်းအခက်ခဲဖြစ်နေပေမဲ့အခုလိုဒဏ်ရာရရဲဘော်တွေအတွက်သူတက်တဲ့ပညာနဲ့စေတနာဝန်ထမ်းအဖြစ်ကူညီဖေးမပေးနေရတာကိုပဲကျေနပ်နေသူဖြစ်ပါတယ
်။ဒါတူတယောက်ထဲကောင်းတာမဟုတ်ဘူးကွယ်အကုန်လုံးပေါ့နော်။ဒီကျွန်တော်တို့လာပို့တဲ့အချိန်မှာဒါဟိုဘာလဲဟိုထမ်းမဲ့လူမရှိရင်အဲ့လိုကိုထမ်းမဲ့လူတို့လည်းအတိတ်မရှိနိုင်ဘူးလို့မဟုတ်ဘူးကျွန်တော်တို့ပို့ပြီးတော့ဒီဘက်ရောက်လို့ကြီးစုဆောက်ရှောက်ပေးတဲ့လူမရှိရင်တရားခိုင်ကြရင်ပြီးရင်ဒီဘက်မှာဆောက်ပြီးတော့ရေးဖို့နေပြီနော်ခါဒီမှာဆောက်တဲ့လူတွေရေးဖို့နေရင်ပေးဆက်မှုကြောင့်လည်းသူတို့ဒီလိုချူချူချောင်ဖြစ်လာတယ်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့တန်ဖိုကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။မြန်မာနိုင်ငံရဲ့တိုက်ပွဲတွေအတွင်းကျမကြီးဆောင်ရှောက်ကူညီပေးနေသူတွေကြောင့် Frontier မြန်မာရဲ့ဒို့တန်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ Democracy လူခွင့်နဲ့ခရိုင်ကဘာအစီအစဉ်မှာခိုလုံခွင့်ရှောက်သူတွေရွန်ဒါပို့မဲ့ပြည်ထိုင်ဥပဒေကြောင်းပြောပြထားပါတယ်။ပြည်ထိုင်နိုင်ငံမှာခိုလုံခွင့်လျှောက်ထားသူတွေကိုရဝမ်ဒါနိုင်ငံပို့ရေးအငင်းပွားစရာအစီအစဉ်ကိုပြည်ထိုင်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒါကလူ့အခွင့်အရေးဆိုင်ရာအကာအကွယ်ပေးရမယ့်တာဝန်ကိုလစ်လျူရှေ့ရာရောက်သလားဆိုတာဒီမိုကရေစီလူ့အခွင့်အရေးနဲ့ခပြိုင်ကဘာအစီအစဉ်မှာဦးတမောင်တန်းဆွေးနွေးပြပြပေးပါအောင်ခင်ဗျာ
။ UK ကိုတရားမဝင်ရောက်ရှိပြီးနိုင်ငံရေးခိုလုံခွင့်တောင်းပန်သူတွေကိုရဝမ်ဒါနိုင်ငံပို့မဲ့ဥပဒေကြောင့်ကိုဧပြီလ23ရက်နေ့ကအထက်လွှတ်တော်မှာအတည်ပြုလိုက်ပါတယ်။တရားမဝင်ရွှေ့ပြောင်းနေထိုင်ကြတာပါ။တကမ္ဘာလုံးကြီးဆိုင်နေရတဲ့စိန်ခေါ်ချက်ဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်ရရှိဆုနက်ကတော့ပြောပါတယ်။ဒီဥပဒေကြောင့်ဟာအဲဒီစိန်ခေါ်ချက်ကိုဖြည့်ရှင်းတာဖြစ်တယ်လို့လည်းပြည်ထောင်စုဝန်ကြီးချုပ်ကဆိုပါတယ်။ဒီကြောင့်ဆွေးနွေးပွဲကိုကျွန်တော်ဖိတ်ခေါ်ထားသူကတော့ UK မှာနေထိုင်နေပြီးအရင်ဆုံးကမြန်မာနိုင်ငံရဲ့နိုင်ငံရေးကျင်းသားလည်းဖြစ်88မျိုးဆက်ဘာသာတခေါင်းဆောင်တယောက်လည်းဖြစ်ပြီးအခုရှေ့နေဖြစ်လူခွေရေးဆိုင်ရာအမှုတွေကိုကြံပေးဖြည့်ရှင်းပေးနေတဲ့ဟိုအောင်ဖြစ်ပါတယ်မင်္ဂလာပါကိုအောင်ခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါကိုတင်မောင
်ဟုတ်ကဲ့ကိုရေးပရမတ်ဆုံးတော့ပေါ့နော်ကျွန်တော်တို့ဒီ UK ကဘာလို့ဒီဥပဒေကိုပြဋ္ဌာန်းမှုစ조사တလဲဆိုတာလေးရှင်းပြပေးပါတော့ခင်ဗျာ
UK နိုင်ငံကကျွန်းနိုင်ငံဖြစ်နေတဲ့အတွက်ကြောင့်မလို့ဒီယူရိုကနေပြီးတော့ဒီအထူးအထူးသဖြင့်မှာပြင်သစ်ကနေပြီးတော့ဒီကူလာတဲ့တာမန်နဲ့ပဲဖြစ်ဖြစ်ဒီဟိုဟာပေါ့ဘလိုပဲဖြစ်ဖြစ်တကားတွေနဲ့ပဲဖြစ်ဖြစ်ဒီတရားမဝင်ကူပြောင်းပြီးတော့လီယိုလာပြီးတော့ခလုံးဝင်းတင်တဲ့လူတွေကိုတားဆီးတဲ့တားဆီးခြင်းလို့ပင်လယ်ကိုဖြတ်ပြီးတော့တင်မောတွေနဲ့လာတဲ့ဗုဒ္ဓတင်မောတွေတာမန်တွေကိုအပြီးဖြတ်သားစီလိုက်မယ်ဆိုပြီးတော့သူတို့အတိတ်ကရွေးချက်နဲ့ထုတ်တာပါဟုတ်ကဲ
့ဟုတ်ကဲ့ကုလသမဂ္ဂလူခွေးဆိုင်ရာဗာမင်းကြီးနဲ့ဒုက္ခသည်များဆိုင်ရာဗာမင်းကြီးနှစ်ယောက်လုံးကတော့
Filippo Grandi and Volker Turk are calling on the UK government to reconsider its plan to transfer asylum seekers to Rwanda
ဒီဥပဒေအားတဲ့ နိုင်ငံတကာဒုက္ခသည်များဆရာသဘောတူညီချက်နဲ့ညီညွတ်ရလားလို့မင်းကိုထုတ်ဆရာတွေရှိနေတာကြောင့်အဲဒီဥပဒေကိုပြန်ပြီးသုံးသပ်စဉ်းစားဖို့ယူဖေးကိုပြောလိုက်ပါတယ်။အပြည်ပြည်ဆရာလူချင်းချမ်းသာမှုအဖွဲ့ကြီးကလည်းဒီဥပဒေကိုရှုတ်ချလိုက်ပါတယ်။ကိုအောင်ကလူ့ခွင့်ရေးဆရာရှိနေပြောင်းလဲဖြစ်တော့ကိုအောင်အနေနဲ့ဘလို့များမြင်ပါသလဲခင်ဗျာ UK ထဲမှာဘလို့အတန်တွေကိုဟောကြားနေရပါသလဲခင်ဗျာ
ကျွန်တော်တို့ကတော့ပုံမှန်လင်းလင်းအစိုးရဟိုဟိုဟိုချက်ဟိုတရားဝင်ဥပဒေပေါင်းတွေ့ရနေပြီးတော့ဟိုပါပေါ့နော်သူတို့ကန့်ကွက်ပြီးတော့ဟိုဟိုပါပေါ့နော်တရားစွဲပြီးပြီးကျွန်တော်တို့ဒီနိုင်ငံမှာအင်္ဂလန်နိုင်ငံမှာရှိတဲ့ Supreme Court ဆိုတဲ့ခေါ်တဲ့အမြင့်ဆုံးဒီအရုံးမှာဒီရဝန္ဒာကိုပို့ခြင်းဟာဒီ international law ကိုเนาะကဘာမှာတတ်မှတ်ထားတဲ့ law ဥပဒေတွေကိုဖောက်ပြတ်ပါတယ်ဆိုပြီးတော့ကျွန်တော်တို့က supreme court မှာကျွန်တော်ကောက်တင်လိုက်တဲ့အချိန်မှာ supreme court ကနေပြီးတော့ပြတ်ပြတ်သားသားပဲကျွန်တော်တို့ဘက်ကနေရက်တည်ပြီးတော့ဟုတ်တယ်ရဝန္ဒာကိုပို့ရင်တော့ဒါလူအခွင့်အရေးဒီဗြိတိသျှနိုင်ငံကနော်ဘီယော international law ရသူတို့ breach ဖြစ်တယ်ပေါ့ဆိုပြီးတော့ဆုံးဖြတ်လိုက်တယ်အားနေချက်ပေါ့နော်အားနေချက်တခုကဘာပါသွားလဲဆိုတော့ तू ကပြောတာက तू က time frame နဲ့ तू ပြောရတယ်ဒီအချိန်မှာရဝနာကိုပို့ရင်ဒါဟိုပေါ့ဟိုပို့တဲ့လူတွေကစိတ်မဖြစ်ဘူးပေါ့နော်ကျွန်တော်လုံးလုံးစိတ်ချမှုမရှိဘူးလုံးလုံးစိတ်ချမှုမရှိဘူးဒီနိုင်ငံတကာဥပဒေတွေကိုလည်းချိုးဖောက်ရအောင်နိုင်ငံနိုင်ငံရဲ့တဘောတူညီစာချုပ်တွေတဲမှာခေလွန်ဝင့်ဒုက္ခသည်တွေကိုဟိုဟိုဘောကာကွယ်ဆောင်လျှောက်တဲ့အခြေအနေမရောက်ဘူးပေါ့နော်ဒီဟာမဖြစ်နိုင်ဘူးလို့သူဆုံးဖြတ်လိုက်တဲ့အတွက်ကြောင့်မလို့ဘာလုပ်လိုက်လဲဆိုတော့ဒီနိုင်ငံစာချုပ်ကိုသူကချိန်လိုက်တယ်ဒီအထဲမှာပါတဲ့စာသားတွေကိုချိန်ပြီးတော့သူကဒီအထက်လွတ်တော့အောက်လွတ်တော့ ਨੇ ဆုံးဖြတ်ပြီးတော့အခုနောက်ဆုံးသူတို့ကဟိုလက်ရှိအကိုပြောခဲ့တယ်လို့ပေါ့နော်သူတရားဟာတရားဝင် law ဖြစ်ခဲ့တာပေါ့ဖြစ်ပြီပေါ့နော်ဖြစ်တော့မယ်ပေါ့တကယ်တမ်းကျသူတို့ပို့လို့မရသေးဘူးကိုကျွန်တော်တို့မှကြံတဲ့ဟိုပေါ့ဥပဒေအကြောင်းအရကျွန်တော်မှပြင်ဆင်ပြီးလာစီ
The first flight will leave in 10 to 12 weeks
ဇူလိုင်မှာစပြီးပထမအဦးဆုံးဒီနိုင်ငံရေးခလုံးဝင်တောင်းခံထားတဲ့သူပေါ့နော်အဲ့ဒီလိုခုနတရားဝင်ရောက်ရှိပြီးတောင်းခံထားတဲ့သူတွေပို့မယ်ဆိုပြီးတော့ပြောတယ်ကိုအောင်ဘလို့ထင်လဲခင်ဗျ
အသက်ဥပဒေအပြာသူတို့လုံရင်လုံနေမယ်။ဒါပေမဲ့တကယ်တမ်းလက်တွေ့မှာသူတို့ကိုပို့မယ်ဆိုရင်မဖြစ်နိုင်ဘူး။ပြီးတော့ဒီလူခွင့်ဥပဒေဘက်တော်သားနေရာပြီးတော့ဒီဟိုပေါ့နော်ဟိုပေါ့ဘောဥပဒေရပြန်လဲပြီးတော့အဲ့ဒီအောက်ဟိုပေါ့ခုခံဖို့အတွက်ကျွန်တော်တို့က challenge လုပ်ဖို့အတွက်ကျွန်တော်တို့ကပြင်ဆင်နေတာအများကြီးရှိတယ်ပေါ့နော်။ကျွန်တော်တို့ကနောက်တစ်ဆင့်ရပါရှိတယ် Supreme Court ပြီးရင်ကျွန်တော်တို့ကနောက်တစ်ခု European ကုတ်တော့ European ကုတ်တော့အပီဆိုတာရှိသေးတယ်ဘာတဲ့မလောက်ရသေးဘူးဘာမှမဖြစ်သေးဘူးဒါကဟိုဘောရေးရှိ process ကြီးပေါ့ဘာကြောင့်လဲဆိုတော့ဒီနိုင်ငံကကျွန်တော်တခုဟိုဖြစ်တာကကျွန်တော်တို့တွေဟိုဘောဒီနိုင်ငံက rules of law ကတကယ်တမ်းပေါ့နော်တရားဥပဒေစိုးမိုးရေးကတကယ်ဟိုအသက်ဝင်ပြီးအလုပ်လုပ်နေတဲ့အတွက်ကြောင့်မို့အစိုးရကလုပ်ချင်တိုင်းလုပ်လို့မရပါဘူးဟုတ်ကဲ့
ခုနတရားဥပဒေစိုးမိုးရေးဆိုတာကိုအောင်ပြောသွားတယ်ပေါ့နော်ဆိုတော့အပြည်ပြည်ဆိုင်ရာလူကြီးချမ်းသာကွယ်အဖွဲ့အရင်ကထောက်ပြတဲ့နောက်တစ်ချက်ကနောက်ရေးကြည့်တဲ့အချက်ချက
်
ခုနတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကို
changing the nature of whether it's open courts
could have some looking at evidence ကောင်းစုချက်တွေကိုဖြည့်ဆည်းပေးပါတယ်ဖြည့်ဆည်းပြီးဖြစ်ပါတယ်ဆိုပြီးတော့လုံးလိုက်ပြီးတော့ပြန်ထားလိုက်
တယ်ဒါက
ဒီနိုင်ငံရဲ့အစင်မှာတရားရုံးချုပ်ရဲ့အခွင့်အ
ရေးနဲ့
တရားရေးစီစနစ်ရဲ့နဲ့လူတော်ရဲ့ဆက်ဆံရေးတွေကိုစိန်ခေါ်လိုက်တာဖြစ်တယ်လို့ဒါအပြည်ပြည်ဆိုင်ရာလူစိတ်ချမ်းသာမှုအဖွဲ့ကြီးကပြောပါတယ်ဆိုတော့ကိုယ်ကဘလို့ထင်မှလဲ
အတိတ်နေတာပေါ့ဗျာဟုတ် MNC ပြောတာမှန်တယ်အင်္ဂလန်နိုင်ငံမှာရှိတဲ့အမြင့်ဆုံးတရားရုံးကနေပြီးတော့ဆုံးဖြတ်ထားတဲ့လိုအပ်တဲ့လိုအပ်ချက်ကိုဒီနိုင်ငံရေးသမားတွေကလူချင်းတိုင်းဖြည့်ပြီးတော့စာလုံးတွေဖြည့်ပြီးတော့နိုင်ငံစာချုပ်ဖြစ်တဲ့ Treaty ကိုပြင်တယ်ဆိုတာကပြင်ပြီးတော့ဒီဟာကိုတရားဝင်ဥပဒေလုပ်တယ်ဆိုတာကဟိုတော်တော်ကိုမာယွင်းနေပေါ့နော်ဒါမာယွင်းနေတယ်ပေါ့နော်ဟိုတကယ်တမ်းကြာရင်တော့ Supreme Court ကိုတိုင်ကပြန်လဲကြားနာပြီးစစ်ဆေးရမယ်ကိစ္စပါเนาะကျွန်တော်စာသားထည့်ယူနေမရတကယ်တမ်း agreement ကဟိုမှာတကယ်တမ်းလက်တွေ့မှာဟို
လုံခြုံစိတ်ချမှုရှိရ
ဘာဒီလုံခြုံစိတ်ဆေးမှုရှိတာပေါ့ဘာဒီလုံနေလဲရဝန္ဒါက UNHCR ကเนาะဟိုကဘာကူလာတမကယောဂတဲ့အများမဟာမင်းကြီးယုံကိုတိုင်ကွာ ဒီ Israel ကသူလက်ခံတယ်။ဟု
တ်။
နောက်ပြီးတော့ဒီ Australia လက်ခံတယ်။ဒါပေမဲ့ UK မှာသူလက်မခံဘူး။UK မှာကျွန်တော်ဥပဒေကျွန်တော် Supreme Court ကိုတည့်တဲ့ခါကျ UNHC ကတက်တည်အနေနဲ့လာထွက်ထားတယ်။ရှိတယ်။သူကဒါစိတ်မဖြစ်ဘူးဆိုတာ
။ Rwanda နိုင်ငံကတော့ဒီအစီအစဉ်ကိုကြိုဆိုလိုက်တယ်။ဆိုတော့ကျွန်တော်ကတော့ကျွန်တော်နေရာလုံးချုပ်စိတ်ချပါတယ်လို့ပြောတာပေါ့န
ော်။ Okay.
တစ်ဆက်တည်းပါပဲကျွန်တော်ဒီ AB သတင်းဌာနကဒီနိုင်ငံကြီးခေလုံးငွေလျှောက်ထားတဲ့ခုနကူးလာပြီးတော့လျှောက်ထားတဲ့ပြည်တွေကိုတွေ့တဲ့အခါမှာ
If you know
ရဝန္ဒာကိုပို့မဲ့ဥပဒေကိုလားသူတို့သိခဲ့ရင်သူတို့မလာဘူးတဲ့ဒီသတင်းကိုအပြည့်ပြပြီးတော့လေဒီနိုင်ငံကြီးချုပ်ရရှိဆုနိုင်ကကြည်ကျွန်တော်တို့ရဲ့ဒီဥပဒေကထိရောက်တဲ့ကျိုးသက်ရောက်မှုရှိတယ်လို့ပြောတယ်။တခြားနိုင်ငံတွေကပါ UK ရဲ့ပုံစံနောက်ကိုလိုက်လာကြလိမ့်မယ်ဆိုပြီးပြောတယ်။ကိုယ်ကဘလို့ထင်လဲ။ဒါတော့နောက်ဆုံးမင်းကပါကိုယ်ကဟုတ်
။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာအဲ့ဒီ AP တင်းကတကယ်တမ်းကြရင်တော့ဘလောက်ထိမှန်လဲဆိုတာတော့ဟိုဟိုဟိုဘလောက် percentage ပါနော်ဟိုတူတဲ့တယောက်နေရပြီးနှစ်ယောက်နေတာပြီးပဲသုံးယောက်နေတာပြီးမယ်အဲ့လို percentage ကိုတွက်လိုက်ရင်တော့ဟိုဟိုဘလို့မှဟိုဟိုဟာပေါ့နော်အဲ့မှာရောက်နေတဲ့လူတွေကဘာဥရေကြီးပဲဖြစ်ဖြစ်သူတို့ဒီကိုဖြတ်မှာပဲကျွန်တော်တို့ဒီတစ်ခုပဲကျွန်တော်ဒီအစိုးရကိုကျွန်တော်ဟိုဘာပေါ့ဒီ UK အစိုးရကိုကျွန်တော်တို့ဒီအကြံဉာဏ်ပေးနေတာကတော့ဒီ channel ကိုဖြတ်တဲ့ဘုတ်တွေကိုရက်ချင်ရင်ဒီနိုင်ငံတကယ်နိုင်ငံနဲ့ဥပဒေလုံးလို့မရဘူးကျွန်တော် EU တစ်ခုလုံးမှတ်ဖို့တက်ဆိုင်တဲ့နိုင်ငံတွေအားလုံးနောက်ပြီးအီရတ်အပါဝင်အာဖဂန်အပါဝင်ကြံတဲ့နိုင်ငံတွေအားလုံးစီးရီးယားအပါဝင်အကုန်လုံးကစုပေါင်းညှိနှိုင်းပြီးငါတို့ဘယ်လိုလုပ်ရမလဲအကုန်လုံးစုပေါင်းဖြည့်ဆင်းမှရမယ်အလို့ဒီ migrant movement ကကျွန်တော်တို့နေပေါင်းထောင်နေချီနေတာเนาะထောင်နေချီ
ဟုတ်မူဗီနိုင်ငံဆိုတော့ nation state ဆိုတာဒီပေါ်ကင်တဲ့ကဒီရွှေပြောင်းနေထိုင်တာဖြစ်တယ်ဒါကအခြေခံလူ့ခွင့်ရေးတစ်ခုဖြစ်တယ်
လူအဲ့ဒါဟုတ်ကဲ့
ကျွန်တော်တော့ lobby တပီးချုပ်ပြီးစဉ်းစားမယ်ဆိုလို့ရှိရင်တော့လူဆိုတာကဘာဆိုတဲ့စက်ကြောလေတဲ့ဂျူဘောကတက်ရှိပဲလी
ဟုတ်တယ်ကဲဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒါကြောင့်မို့ကျွန်တော်တို့လက်ဝဲလင်းလော်ယာတွေကကျွန်တော်တို့ slogan တစ်ခုရှိတယ်No one is illegal in this any can no one illegal ဘောနော်ဘယ်သူမှတရားမဝင်မဟုတ်ဘူးကဘာကြီးမှာနေထိုင်တဲ့လူတွေကအကုန်လုံးကတရားဝင်နေထိုင်ကြတာဘောကဘာကြီးကနေပေးတာဒါကြောင့်မို့ကျွန်တော်က no one is illegal
ကျေးဇူးအများကြီးတင်ပါတယ်ကိုအောင်ရေ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါတေလူကကျေးဇူးပါကျေးဇူးပါ Okay
အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ UK နိုင်ငံမှာနေထိုင်နေပြီးအရင်တုန်းကမြန်မာနိုင်ငံရဲ့နိုင်ငံရေးကျင်းသားလဲဖြစ်88ဘာဂဒါမျိုးဆက်ရဲ့ခေါင်းဆောင်ဦးလဲဖြစ်ခဲ့တဲ့ UK ရရှင်းနေလူပင်ဆိုင်ရာအမှုတွေကိုလိုက်ပြနေတဲ့ရှင်းနေဟိုအောင်ဖြစ်ပါတယ်ကျွန်တော်တပောင်းသားမှာ
ခလုံးကွင်းလျှောက်ထားသူတွေကိုရဝန္ဒာပို့မဲ့ပြည်တိုင်ဥပဒေအကြောင်းဥတမောတန်ဆွေးနွေးပြပြပေးခဲ့တာပါမကြာခင်နောက်ပတ်စဉ်ခဏလေးဖြစ်တဲ့အရှာနိုင်ငံရေးလေယာစီပွားဥရရာတဲ့သတင်းတွေတက်ကတုဒအစီအစဉ်တွေဇက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့မေလ၄ရက်စနေညပိုင်း Radio စီစဉ်တွေကိုည10နာရီအထိရုပ်သံကပါဆက်ပြီးတော့တက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်ခန့်မှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေကလေယာစီပါနောက်ဥဒ္ဒရာသီနဲ့သတင်းတွေတဲကသုဒ္ဓစီစဉ်နေမတိုင်ခင်အာရှနိုင်ငံရဲ့အစီအစဉ်ပထမဆုံးကြည့်အောင်ပါ။ဒီတစ်ပတ်မှာတော့တရုတ်အင်အားချက်ထွင်လာတာနဲ့တောင်ကိုရီးယားဘက်ကစဉ်စားချက်သစ်ထွက်လာတာတွေကိုပြောထားပါတယ်။စစ်အင်အားတိုးချဲ့လာနေတဲ့တရုတ်ဟာသူ့ရဲ့တတိယမြောက်အကြီးဆုံးလေရင်တင်သင်္ဘောကြီးကိုမေလ၁ရက်နေ့မှာရေချစမ်းသပ်မောင်းနှင်လိုက်ပါတယ်။ဒါအပြင်အိန္ဒိယသမုဒ္ဒရာထဲတရုတ်အတွက်ရေးပါတဲ့မော်တိုင်နဲ့စစ်ရေးပါဝင်ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့သဘောတူလိုက်ပြန်ပါတယ်။အခုလိုအချိန်မှာတောင်ကိုရီးယားဘက်ကတော့အမေရိကန်ပြည်ထိုင်နဲ့ဩစတြေးလျသုံးနိုင်ငံပါတဲ့ AUKUS လို့တကောက်ခေါ်တဲ့ Indo-Pacific ဒေသလုံခြုံရေးမဟာမိတ်အဖွဲ့ကိုဝင်ဖို့စဉ်းစားနေပါတယ်။ဒီကြောင်းတွေကိုကိုစော်မိုးကျော်ပြောပြပေးပါအောင်ခင်ဗျာ။
တရုတ်ဟာသူ့ရဲ့တတိယမြောက်လေရင်တင်သင်္ဘောကိုမေလ၁ရက်နေ့က
ရေချစမ်းသပ်မောင်းနှင်ပါတယ်ဖူကျင်းလိုအမည်ပေးထားတဲ့ဒီလင်းတင်သင်္ဘောဟာဒုတိယမြောက်တရုတ်ပြည်လို့သင်္ဘောဖြစ်ပြီးတန်ချိန်8000ကျော်ရှိပါတယ်ဒါဟာတရုတ်ရဲ့အကြီးဆုံးစစ်သင်္ဘောဖြစ်လာပါတယ်ဒီသင်္ဘောကို2022ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့တာပါဒီသင်္ဘောနဲ့ပတ်သက်ပြီးအသေးစိတ်ဖော်ပြခြင်းမရှိပေမဲ့အစင်းမြက်လျှက်စစ်ပစ္စည်းတွေနည်းပညာတွေတပ်ဆင်ထားတယ်လို့ဆိုပါတယ်အရင်ကလင်းရင်တင်သင်္ဘောနှစ်စီးရှိထားပြီးဖြစ်ပါတယ်ပထမတစ်စင်းကတန်6000ကျော်ရှိတဲ့လျောင်းနှင်းဖြစ်ပါတယ်ဆိုဗီယက်ခေတ်ကသင်္ဘောဖြစ်ပြီးယူကရိန်းကနေဝယ်ယူတာပါ2012ခုနှစ်မှာပါဒုတိယဒဇင်ကတော့တရုတ်ပထမအဦးဆုံးဆောက်လုပ်တဲ့တန်6600ကျော်ရှိရှန်တောင်တင်ဘောဖြစ်ပါတယ်2019ခုနှစ်မှာပါဒီတင်ဘောနှစ်ဆင်းလုံးဟာတိုက်လေရင်အဆင်း40ကျော်တည်ဆောင်နိုင်ပါတယ်ဒါကြောင့်အခုဖူကျင်းတင်ဘောဟာလေရင်အဆင်းရည်ပိုများတည်နိုင်မှာပါတရုတ်ဟာစတုတ္ထမြောက်ဒဇင်ကိုလည်းစတင်တည်ဆောက်နေပြီးပထမဆုံးနျူကလ িয়ার လောင်စာသုံးဖြစ်မယ်လို့သတင်းတွေမှာရေးသားထားပါတယ်တရုတ်ဟာအရှိတ်ချမ်းမှာထိုင်ဝမ်ဂျပန်တောင်တရုတ်ပင်လယ်ပြင်အရေးတွေမှာထိတိုက်တွေ့နေပြီးတင်းမာမှုတွေရှိနေချိန်မှာစစ်အင်အားကိုအားစိုက်တိုးချက်နေပါတယ်ထိုင်ဝမ်ဂျပန်ဖိလစ်ပိုင်တို့ဟာအမေရိကန်နဲ့မဟာမိတ်တွေဖြစ်ပြီးအမေရိကန်ကလည်းတောင်တရုတ်ပင်လယ်ပြင်နဲ့အင်ဒိုပစိဖိတ်ဒေသအတွင်းနိုင်ငံတကာရေလမ်းကြောင်းတွေကိုလုံခြုံလွတ်လပ်စွာသွားလာနိုင်ရေးလှုံ့ဆော်မယ်လို့ပြောဆိုထားပါတယ်တရုတ်ဟာကမ္ဘာဒေသအသီးသီးမှာစစ်စခန်းတွေအဖြစ်အသုံးပြုနိုင်မဲ့စိတ်ကန်းတွေအခြေခံအဆောက်အဦတွေလိုက်လံတည်ဆောက်နေပါတယ်။တရုတ်ဟာ2035ခုနှစ်မှာနျူကလ িয়ার ထိပ်ဖူးတပ်ဒုံးအလုံးတစ်ထောင်ပိုင်နဲ့ခင်မီတပ်မတော်ဖြစ်ရေးနဲ့2050မှာကမ္ဘာအဆင့်တပ်မတော်ဖြစ်ရေးဦးတည်လှုံ့ဆော်နေပါတယ်။အရှေ့ချမ်းပင်လယ်ပြင်မှာတင်းမာမှုတွေရှိနေချိန်အနောက်ဘက်အိန္ဒိယသမုဒ္ဒရာစိုးမိုးရေးကိုလည်းတရုတ်ကအာသွန်လှုံ့ဆော်လာနေပါတယ်။ဒီကိစ္စမှာမြန်မာနိုင်ငံဟာမဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံဖြစ်နေပါတယ်။တရုတ်ရဲ့ခြေလှမ်းတွေအပေါ်အိန္ဒိယကတော့စိုးရိမ်ပါတယ်။မကြသေးမီကမှပဲသီရီလင်္ကာအနီးအိန္ဒိယသမုဒ္ဒရာတွေကကျွန်းနိုင်ငံငယ်လေးမော်လ်ဒိုက်ဟာစီးရေးပူပေါင်းဆောင်ရွက်မှုမှာအိန္ဒိယကိုဖယ်ထုတ်ပြီးတရုတ်နဲ့မဟာမိတ်စာချုပ်ချုပ်လိုက်ပါတယ်။ယခင်မော်လ်ဒိုက်အစိုးရကအိန္ဒိယနဲ့မဟာမိတ်ချုပ်ခဲ့ပေမဲ့လွန်ခဲ့တဲ့6လကမှတက်လာတဲ့မိုဟာမက်မွေဇူအစိုးရဟာတရုတ်နဲ့ပုံမနီးကပ်အောင်လုပ်လိုက်ပါတယ်။နယ်ပယ်ဆုံးပါဝင်တဲ့မဟာဗျူဟာမြောက်မဟာမိတ်ပြုလိုက်ပြီးမော်လ်ဒိုင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းပင်ကဧပြီလ22ရက်နေ့မှာပြောဆိုခဲ့ပါတယ်
။ပူဒန်ရှင်းဟွာ中马全面战略合作伙伴关系
ရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုမိပါတယ်။နေပေဆုံးပါဝင်တဲ့မဟာဗျူဟာမြောက်မိဖက်ဖြစ်မှုကိုပုံမနဲ့ရှိုင်းအောင်ဆောင်ရွက်သွားပါမယ်။အနာဂတ်မှာနှစ်ဖက်ပြည်သူတွေအကျိုးရှိစေမဲ့တရုတ်မော်ဒိုက်အတိုင်းဝိုင်းကိုအရှိန်မြင့်တိဆောက်သွားပါမယ
်။တရုတ်ဟာပါကစ္စတန်တို့အီရန်တို့နဲ့လည်းမဟာမိတ်ဖြစ်ပါတယ်။အီရန်ရုရှားတရုတ်ပူးတွဲစည်းရေးလက်ချင်တာတွေရှိပါတယ်။အရှိတ်အလဲပိုင်းကနေလောင်စာအပြည့်တင်ထားတဲ့တရုတ်တင်မောအစင်း60ကျော်လောက်ဟာနေ့စဉ်အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးတောင်တရုတ်ပင်လယ်ပြင်ကိုပတ်ခါတရုတ်ကိုရောက်အောင်သွားရပါတယ်။ဒါကြောင့်အိန္ဒိယသမုဒ္ဒရာဟာတရုတ်အတွက်အရေးပါတယ်လို့တရုတ်ကလောင်စာတွေကိုကြောက်ဖြူကနေပိုက်လိုင်းနဲ့တရုတ်ပြည်ယူနန်ကိုတည်ယူဖို့အလွန်စိတ်အားထက်သန်နေတာပါ။မော်လ်ဒိုင်းနဲ့တရုတ်စီးရေးပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်တဲ့အပေါ်အိန္ဒိယမနီပယ်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးနဲ့ပထဝီနိုင်ငံရေးဌာနကလက်ထောက်ပါမောက်ကဆန်ကဲဂူဂျာကအခုလိုသုံးသပ်ပါတယ်။
Number of visits of Chinese naval vessels to Maldives will go up, that is for sure.
Maldives ကိုတရုတ်သင်္ဘောတွေပို့ပြီးရောက်လာဖို့ကသိကြပါတယ်။ဒုတိယအနေနဲ့ကတော့စီးရေးပူးတွဲလက်ချက်နာမျိုးတွေဖြစ်လာနိုင်ပါတယ
်။အိန္ဒိယသမုဒ္ဒရာအတွင်း Maldives ကိုရောက်သွားတဲ့အတွက်တရုတ်ဟာခြေကုပ်ထပ်ရသွားပါတယ်။ Maldives ဟာမြန်မာပြည်ကြောက်ဖြူကနေသီရိလင်္ကာကိုဖြတ်ပြီးတည်တံ့နေဖြစ်ပါတယ်။သီရိလင်္ကာမှာလည်းတရုတ်စိတ်ကမ်းရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတရုတ်တောင်းဆိုထားတဲ့စီမံကိန်းတွေဟာနှေးကွေးနေသလိုအခုပြည်တွင်းစစ်ဖြစ်နေတဲ့အတွက်ရှေ့ဆက်မတိုးနိုင်ဖြစ်နေပြန်ပါတယ်။ဒါကြောင့်တရုတ်ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့တွန်းအားပေးဆောင်ရွက်လိုတဲ့သဘောရှိနိုင်ပါတယ်။အခုလိုအချိန်မှာပဲမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့တောင်ကိုရီးယားဟာအမေရိကန်၊ဗြိတိန်နဲ့ဩစတြေးလျနိုင်ငံတွေပါဝင်တဲ့ AUKUS မဟာမိတ်အဖွဲ့ကိုဝင်ဖို့စဉ်းစားနေကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးရှင်ဝန်စစ်ကမေလာတရနေ့ကဩစတြေးလျနဲ့နှစ်နိုင်ငံဆွေးနွေးအပြီးမဲလ်ဘုန်းမြို့မှာပြောဆိုခဲ့ပါတယ်။တောင်ကိုရီးယားဟာဗြိတိန်အမေရိကန်တို့လိုနိုင်ငံတွေကနေအဆင့်မြင့်နည်းပညာတွေရလိုနေပါတယ်။ အောက်ကတ်ရဲ့သဘောတူညီချက်အရ2021ခုနှစ်ကအမေရိကန်နဲ့ဗြိတိန်ဟာအမေရိကန်လုံနျူကလ িয়ার လောင်စာ3ရင်းငုတ်သင်းမောတွေဩစတြေးလျကိုရောင်းချပေးခဲ့ပါတယ်။တရုတ်ရဲ့စစ်အင်အားချက်ထွင်မှုရုရှားယူကရိန်းအရေးအစ္စရေးဟားမတ်စ်အရေးမြောက်ကိုရီးယားအရေးအီရန်အစ္စရေးပဋိပက္ခစတာတွေကြောင့်ဒီကမ္ဘာလုံးအသွင်ဆောင်တဲ့ပဋိပက္ခတွေပုံမပြင်းထန်လာပြီးစီးရေးနိုင်ငံရေးအုပ်စုဖွဲ့မှုတွေလက်နက်အပြိုင်အဆန်တပ်ဆင်မှုတွေပုံမကြီးထွားလာတာကိုတွေ့မြင်နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။ဒေတာရင်းတရုတ်စင်ရချက်ထွင်လာချိန်မှာအော်စတြေးလျစင်စားချက်သက်ပေါ်လာတာကိုကိုစုံမှုကျော်ပြောပြပေးခဲ့တာပါ။အာရှနိုင်ငံရေးအစီအစဉ်မှာပေါ့နော်။အခုတော့လေယာစီဝါပတ်စင်ကဏ္ဍပါစိုက်ပျိုးစီရှုံးရတဲ့အထိအာလူစီထိုးကြတာအပါဝင်ကိုဒီတစ်ပတ်မှာပြောထားပါဗျ။ပွဲရုံတွေကအာလူဝယ်ရမှုရော့ကြလာတဲ့အတွက်စိုက်ပျိုးစီရှုံးရတဲ့အထိအာလူစီတွေထိုးကြနေပါဗျ။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တည်နှံစေအတက်ကြကောဘယ်လိုရှိပါလဲ။ဒီလေယာစီးပွားသတင်းတွေကိုစူးစိပြီး Farmer Times Media အဖွဲ့ကပြောပြပေးတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီဆွေကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့အာလူးစေးထိုးကြလို့တောင်သူတွေအရှုံးပေါ်နေတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေအပါအဝင်လမ်းမဆက်သွယ်ရေးအခက်အခဲတွေကြောင့်ပွဲရုံတွေကအာလူးဝယ်ရမှုရနာလာကြတဲ့အတွက်စိုက်ပျိုးစရိတ်ရှုံးတဲ့အထိဈေးတွေထိုးကျနေတယ်လို့တောင်သူတွေကပြောပါတယ်။လက်ရှိအချိန်အားချမ်းပြည်နယ်မှာအာလူးအများပြားထွက်ပေါ်တဲ့ရာသီဖြစ်လို့ရောင်းလိုအားများပြီးဝယ်လိုအားကနည်းပါးတာကြောင့်အာလူးတစ်ပိတ်သားကိုတစ်ထောင်ကျပ်လောက်ထိကျဆင်းနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အခုလိုအချိန်ကချမ်းပြည်နယ်အောင်မန်းဈေးကွက်မှာအာလူးတစ်ပိတ်သားကို2800ကျပ်လောက်ထိဈေးရရှိခဲ့ပေမဲ့လက်ရှိမှာတော့အာလူးအလုံးကြီးအတန်တစ်ပိတ်သားကို1900ကျပ်လောက်သာဈေးရရှိတယ်လို့အောင်ပန်းမြို့နယ်ကအာလူးပွဲရုံပိုင်ရှင်တဦးကပြောပါရယ်အလုံးသေးပြီးအရေးသွေးညံ့တဲ့အာလူးတွေကတော့တပိတ်သားကို900ကျပ်ဈေးလောက်သာရရှိတယ်လို့ဆိုပါရယ်လက်တလောပြည်တွင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်လမ်းမဆက်သွယ်ရေးခက်ခဲမှုတဲယူပို့ဆောင်ရေးစရိတ်ကြီးမြင့်မှုနဲ့လမ်းခီးကြာမြင့်ချိန်ကြောင့်အာလူးပုံတို့ပျက်စီးတာတွေကိုလည်းတောင်သူတွေနဲ့ကုန်းတွေတွေဟာရင်ဆိုင်နေရတာဖြစ်ပါရယ
်တရားစည်းမြစ်တက်နေလို့ကျင်းတဲ့ကိုကျပ်သိန်း5000ထိဈေးကောင်းပေးပြီးဝယ်ယူနေပါရယ်ပြင်းတွင်းမှာတကြစင်းမြစ်တနေတဲ့အတွက်တောင်သူတွေထံကနေကျင်းတဲ့တန်ကိုကျပ်တသိန်း5000ထိအမြင့်ဆုံးစီပေးပြီးဝယ်ယူနေကြတာဖြစ်တယ်လို့မြန်မာနိုင်ငံတကြနဲ့ကျန်ထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါရယ်။ကျန်ကျိတ်ရာဒီအစားကပြင်းတွင်းဈေးကွက်မှာတကြတပိတ်တာကို3800ကျပ်သာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တကြတပိတ်တာကို4500ကျပ်ထိဈေးမြင့်တက်လာတာဖြစ်ပါရယ်။မြန်မာနိုင်ငံမှာကြံရိတ်သိမ်းကြိတ်ခွဲမှုတွေကိုနှစ်စဉ်ဒီဇင်ဘာလမှာစတင်ပြီးဧပြီလဆန်ပိုင်းမှာကုန်ဆုံးလို့ရှိပေမဲ့တိုက်ပွဲတွေကြောင့်ကြံခွင့်ယူမှုနောက်ကျခဲ့ရတဲ့အတွက်အချို့တရားစိတ်ယုံတွေကကြံကြိတ်ခွဲတရားထုတ်လုပ်နေစေဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်ကကြံစိုက်တောင်သူတို့ကပြောပါရယ်ကြံတီနယ်ကိုစကိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအဓိကစိုက်ပျိုးကြပြီးနိုင်ငံတော်ဝန်ကတရားစိုက်ယုံပေါင်း23ယုံကနေတနေ့ကိုတရားတန်ချိန်4သိန်းလောက်ထုတ်လုပ်နေတာပါမြမတရားကိုဗီယက်နမ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံပါဝင်ပြင်ပနိုင်ငံတို့ကဝယ်ယူလို့ကြောင်းကံလွန်မှုတွေရရှိထားပြီးမယ်အခုနှစ်ကြံကြဲရဒီမှာတော့တရားစစ်တွေအပြေဝမလဲပန်နိုင်ခဲ့တာကြောင့်ဗီယက်နမ်ဈေးကွက်တစ်ခုတည်းကိုသာတင်ပို့နေရတာဖြစ်တယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောဆိုထားပါတယ
်ပန်းနာပို့ကုန်လိုင်းစဉ်ထုတ်ပေးချိန်ကြာလို့ကုန်သည်တွေအခက်တွေ့နေပါတယ်ပြည်ပကိုပန်းနှန်းတင်ပို့ရမှာပို့ကုန်လိုင်းစဉ်ခွင့်ပြုမဲ့ရရှိဖို့လာနဲ့ချီပြီးဆောင်လိုင်းရတဲ့အပြင်တဲယူတူလောင်စရိတ်ကလည်းအချိန်နဲ့အမျှမြင့်တက်နေတဲ့အတွက်တောင်သူတွေထံကနေပေါက်ဈေးထက်လျှော့ပြီးဈေးနှိမ်ဝယ်ယူနေရတယ်လို့ပဲနာပုတ်ကုန်လုပ်ငန်းရှင်တွေကပြောပါရယ်ပင်လယ်ရေကြောင်းကုန်သွယ်မှုကနေတွားရတဲ့အခါဌာနဆိုင်ရာတွေကသတ်မှတ်ထားတဲ့လုံထုံးလုံနည်းတွေကြောင့်အခက်အခဲတွေလည်းရှိနေပြီးအချိန်ကြံ့ညာမှုနဲ့ကုန်ကြစရိတ်ကလည်းပိုများတယ်လို့ကုန်သည်တွေကဆိုပါရယ်ဟုတ်ပြီ
ဒါချင်းဒီအချိန်မရှိဘူးတော့အခက်အခဲဖြစ်မယ်ဆိုရင်ဝယ်တဲ့ကုန်ရတယ်ဈေးနှုန်းနဲ့ပို့ရတဲ့အချိန်ပေါ်မူတည်ပြီးအခက်အခဲဖြစ်မယ်ဆိုဈေးနှုန်းက ပေါ့စီတစ်ခုထက်အဟို6အောင်လောက်ဖြစ်တယ်တောင်သူလဲဇင်းလုံးရစီဖြစ်တယ်အမှန်ကဇင်းလုံးကောင်းပါလားဒါပေမဲ့ site ကကောင်းပဲနောက်ပြီးကျူး site မှာထွန်းလုံးကောင်းပဲအဲ့လိုဖြစ်တဲ့အတွက်ဒီပဲမျိုးစုံနဲ့ပတ်သက်တဲ့ issue လိုက်စင်ပေါ့နော်အဲ့ဒါလေးတွေကိုတော့တော်တော်လေးလေးမြန်မြန်ဆန်ဆန်နဲ့အားအသာမရှိပါတော့ချပေးစီခြင်းနဲ့
ကုန်တယ်တွေဘက်ကဈေးထိန်ဝယ်ယူနေတာကြောင့်တောင်သူတွေအနေနဲ့အကျိုးမြတ်ရသင့်သလောက်မရရှိတော့ဘူးလို့ ARD တိုင်းဟင်္ဒရာမြို့နယ်ကပဲဆိုင်တောင်သူဦးလာဝေကပြောပါတယ
်တို့တောင်သူတွေပိုကန်းတာပေါ့ပဲဈေးကောင်းနေဆိုပေမဲ့ပဲဆိုင်တဲ့အခါတွင်းအားစုဈေးတွေကလည်း3000လောက်တော့တက်လာလေအခုပဲလက်ကျန်လေးတွေတွန်းရောင်းနေရတဲ့အချိန်မှာဈေးဆက်မတက်တဲ့အပြင်ဟိုဘယ်လိုပြောရမလဲကြာဈေးဖြစ်ဖြစ်သွားတော့ဗျာမရှုံးဘူးဆိုတာလေးတော့ပဲပြောရမှာပေါ့
ဇန်နဝါရီလကနေမတ်လကုန်အထိမပဲပေါ်ချိန်ဖြစ်တဲ့အတွက်လက်တလောတောင်သူတွေလက်ထဲမှာရိတ်သိမ်းထားတဲ့မပဲလက်ကျန်တွေရှိနေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကပြည်တွင်းဈေးကွက်မှာမပဲပိတ်တဲ့ချိန်20ပါတအိတ်ကို35,500ကျပ်ထိဈေးရရှိခဲ့ပေမဲ့မေလ1ရက်နေ့မှာတော့မပဲတအိတ်ကို96,000ကနေ33,000ကျပ်အတွင်းဈေးနဲ့ဝယ်ယူနေကြတာဖြစ်ပါတယ်။
ဆိုင်ပြိုးစိရှုံးနေသည့်အာလူစိထိုးကြတာပါဝင်ကို The Farmer Days Media အဖွဲ့ပြပြပေးခဲ့တာပါအခုတော့ဥတုရသည်နဲ့နာဂတ်စီစဉ်ပါအပူချိန်မြင့်တက်မှုနဲ့ကလင်းငယ်ကြံမာရေးကိုပြောထားပါတယ်တော်ဝရှနိုင်ငံကကလင်းငယ်တွေဟာတခြားဒေသကကလေးတွေထက်ပြင်းထန်လာတဲ့အပူချိန်ပုံမှုရင်ဆိုင်နေကြပါတယ်ကဘာကြီးပုံမှုပူပြင်းလာနေတဲ့အချိန်မှာဒေသတွင်းသန်းနေချီတဲ့ကလင်းငယ်တွေရဲ့အသက်ဘေးဒါမကပဲရှေ့နာဂတ်တို့လည်းချင်းချမှုတွေရှိလာနေပါတယ်နားလောင်ပြပြပေးပါအောင်ခင်ဗျာ
The era of global warming has ended. The era of global boiling has arrived.
ကဘာပူနွေးမှုကာလကတော့အဆုံးသတ်သွားပြီးပုပ်ပွက်ဆူအောင်ပူတဲ့ကာလတွေကိုစတင်ရောက်လာပါပြီ။လေထုကလည်းအသက်ရှူလို့မရတော့အောင်ညင်ညမ်းလာပါပြီ။ရုပ်ကျွင်းလောင်စာထုတ်ယူသုံးဆွဲရာကရလာတဲ့အကျိုးအမြတ်တွေရနေတာကိုရောဥရုယာသီပြောင်းလဲမှုအရေးဆောင်ရွက်မှုတွေပြက်ကွက်နေတာမျိုးဆက်ပြီးတော့လက်ခံနေလို့မဖြစ်ပါဘူး။
ဒါကတော့လက်ရှိကြုံနေရတဲ့ရာသီဥတုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကသတင်းထောက်တွေကိုပြောဆိုသွားတာပါခုလိုကမ္ဘာတစ်ဝှမ်းရာသီဥတုတွေဆိုးရွားလာတဲ့တံကိုအများဆုံးရင်ဆိုင်နေရတာကတော့နှုတ်ဆွအရွယ်ကလေးငယ်တွေလမ်းလျှောက်သက်စကလေးတွေနဲ့တက်ကြီးရွယ်အိုတွေဖြစ်ကြပါတယ်အဲ့ဒီအထက်မှာတောင်အာရှနိုင်ငံတွေကကလေးငယ်တွေကအများဆုံးပါဒေသရင်းကလေးငယ်88ရာခိုင်နှုန်းလောက်ကနေ့အပူချိန်35ဒီဂရီဆဲလ်ဆီယပ်ကျော်နဲ့ရင်ဆိုင်နေကြပြီးတော့ကလေးငယ်4ယောက်မှ3ယောက်နှုန်းဖြစ်ပါတယ်။2023ဇူလိုင်လဟာကမ္ဘာမှာအပူဆုံးကာလရောက်ခဲ့တဲ့အတွက်အာရှတိုက်ကကလေးတွေအပါအဝင်ကမ္ဘာအရရက်ကကလေးတွေရဲ့အနာဂတ်အတွက်စိုးရင်တန်းနေလဲထွက်လာပါတယ
်။ Extreme heat takes the greatest toll on those least able to manage its consequences.
ပြင်းထန်တဲ့အပူချိန်ဟာသူ့အကျိုးဆက်ကိုရင်ဆိုင်ဖြည့်ရှင်းနိုင်ခြင်းမရှိတဲ့သူတွေအပေါ်အကြီးမားဆုံးသက်ရောက်မှုရှိပါတယ်။တက်ကြီးရွယ်အိုတွေ၊နှိုးစွအရွယ်ကလေးတွေနဲ့လမ်းလျှောက်တက်ဆကလေးတွေ၊ဆင်းရဲနွမ်းပါတဲ့သူတွေနဲ့အိမ်ခြေရာမဲ့ဖြစ်နေသူတွေပါ။နောက်ပြီးပြင်းထန်တဲ့အပူချိန်ကပြည်သူ့ကျန်းမာရေးစောင့်ရှောက်မှုစနစ်အပေါ်မှာလည်းကြီးမားတဲ့ဝင်တော့ဝင်ပိုးတွေဖြစ်လာစေပါတယ်။
2020ခုနှစ်ကနောက်ဆုံးကောက်ယူထားတဲ့စစ်တမ်းအရာဆိုရင်တော့တောင်အာရှနိုင်ငံတွေကအရွယ်မရောက်သေးတဲ့ကလင်းငယ်28ရာခိုင်နှုန်းအပူချိန်မြင့်တက်မှုတွေနဲ့ရင်ဆိုင်နေရတာကိုတွေ့ရှိခဲ့ပါတယ်။လက်ရှိမှာတော့တောင်အာရှနိုင်ငံတွေဟာကမ္ဘာမှာအပူချိန်အမြင့်ဆုံးရှိတဲ့နိုင်ငံတွေမဟုတ်ကြသေးပါဘူး။ဒါပေမဲ့လည်းလက်ရှိဖြစ်နေတဲ့အပူချိန်နဲ့တောင်အားနွယ်တဲ့ကလင်းငယ်တွေရဲ့အသက်အတွေ့အန္တရာယ်ရှိပါတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်မုံွယ်အဖွဲ့ UNICEF ရဲ့တောင်အာရှဒေသဆိုင်ရာညွှန်ကြားရေးမှူးဆန်ဂျေဝီဆက်ကရာကပြောပါတယ်။ကလင်းငယ်တွေနဲ့ဥတုရသည်ပြောင်းလဲမှုအန္တရာယ်အရေးလှိမ့်လာထားတဲ့ UNICEF ရဲ့ CCRI အညွန်ကိန်းတွေအရအာဖဂနစ္စတန်၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မယ်လ်ဒီဗက်စ်နဲ့ပါကစ္စတန်နိုင်ငံကကလေးငယ်တွေဟာရာသီဥတုပြောင်းလဲမှုရဲ့ပြင်းထန်တဲ့အကျိုးဆက်ကိုရင်ဆိုင်နေရပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းကဆစ်နဲ့ဂျက်ကိုဘာဘာမျိုးတို့ဟာ2022ခုနှစ်ဇွန်လအတွင်းအပူချိန်40ဒီဂရီဆဲလ်ဆီယပ်ထိရောက်ခဲ့ပြီးတော့ကမ္ဘာမှာအပူဆုံးမြို့တွေဖြစ်ခဲ့ပါတယ်။ဒေသခံနှစ်တန်းလောက်သူရဲ့ရေတိုးရေရှိကျမ်းမာရေးအပေါ်မှာလည်းတည်ရောက်မှုတွေရှိလာခဲ့တာပါ။လသာအရွယ်ကလေးတွေ၊လမ်းလျှောက်သက်စာကလေးတွေနဲ့အာဟာရချို့တဲ့ကလေးတွေအပြင်ကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့တက်ကြီးရေအိုတွေအတွက်ပိုးပြီးတော့အဆိုးရိမ်မှုတွေရှိနေကြပါတယ်
။ One of the main concerns is dehydration.There are certain populations that are mostly affected.
အပူချိန်ပြင်းတဲ့အခါခန္ဓာကိုယ်ရဲ့ရေဓာတ်ချို့တက်လာပါတယ်။
ကလေးငယ်တွေနဲ့တကြီးရဲ့တွေမှာပိုးဖြစ်တတ်ပါတယ်ကလေးတွေကရင်ငတ်တာကိုမပြောတတ်တာကိုယ်တိုင်ရေရှာပြီးမတောက်တတ်တာလည်းရှိပါတယ်တချို့တကြီးရဲ့တွေမှာလည်းတစ်ခါတလေတောက်စရာရေမရှိတာမျိုးလည်းဖြစ်တတ်ပါတယ်နောက်ပြီးအပူချိန်ပြင်းလို့သွေးတိုးလာတာကိုတောက်ရမဲ့သွေးကျစေမရှိတာမျိုးလည်းရှိပါတယ်ဒါ့အပြင်နေပူစက်ကားထဲမှာလောက်ကင်စားတောက်ရတဲ့လူတွေနဲ့အားကစားသမားတွေကိုလည်းထိခိုက်တတ်ပါတယ်
အစင်းစတေတာမှာ2022ခုနှစ်အောက်တိုဘာလကဆုံးရှုံးမှုကြီးမားလာတဲ့ရေကြီးရေရှမ်းမှုနဲ့ကြုံခဲ့ရပြီးတဲ့နှစ်အကြာ2023ဇွန်လအထက်မှာတော့ဒီဒေတာကကလေးငယ်ပေါင်း8သိန်းကျော်နဲ့တက်ကြီးရွယ်အိုတို့ဟာပြင်းထန်လာတဲ့အပူချိန်နဲ့ရင်ဆိုင်ရပြမှာတယ်။မိုးရွာသည်ထဲမှာတော့အပူတန်းကကလေးတွေအတွက်အန္တရာယ်ရှိပါတယ်။သူတို့ရဲ့ခန္ဓာကိုယ်လေးတွေကအပူချိန်အတက်အကျအလိုက်အလင်းတင့်တယ်လို့လိုက်ပြီးတော့မပြောင်းနိုင်တယ်လို့ကိုယ်ရေကအပူငွေတွေကိုလည်းထုံမပစ်နိုင်ကြပါဘူး။ဒါကြောင့်အပူချိန်တက်တာနှလုံးခုန်ရုပ်တရက်မြန်လာတာကျွတ်တက်တာခေါင်းတွေထိုးခိုက်တာစိဝေစွာဖြစ်လာတာခန္ဓာကိုယ်ရဲကအစိတ်အပိုင်းတွေပျက်စီးလာတာခေါင်းမူးရာနဲ့မေမျောသွားတာမျိုးတွေဖြစ်တတ်ပါတယ်။နှုတ်ဆွအရွယ်ကလေးတွေဆိုရင်တော့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုအားနေပြီးတော့အကျော်အားနေတာအပြင်နှလုံးရောဂါတွေပါဖြစ်လာတတ်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်။အပူချိန်သိပ်ပြင်းတဲ့ဒေသကကိုယ်ဝန်ဆောင်မိခင်တွေမှာတော့လမပြည့်ပဲမိဖွားတာတွေးတိုးတာနဲ့အကျော်ဆွဲတာတွေကလေးအသေးမွေးတာမျိုးစတဲ့ကျန်းမာရေးအပေါ်ထိခိုက်နိုင်ခြင်းရှိပါတယ်။အသိပညာပေးတာနဲ့ကြိုတင်ပြင်ဆင်မှုတွေရှိမှာပဲအပူတန်းရဲ့အန္တရာယ်ကိုကာကွယ်နိုင်မှာဖြစ်ပါတယ်။သိပ်ပူပြင်းလာတဲ့ကာလတွေမှာအပူချိန်ကိုသတိပြုကြဖို့ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့အပူချိန်ကြောင့်ဖြစ်လာတဲ့လက္ခဏာတွေကိုသတိပြုမှုပို့လဲ UNICEF ကသက်ဆိုင်ရာလူမှုအတိုင်းဝိုင်းနဲ့ကျန်းမာရေးလှုပ်သားတွေကိုအသိပညာပေးနေတာပါ။ရင်နှန်းတဲ့သဘာဝဓာတ်ငွေအပြင်ကြောင်မီသွေးတို့လိုရုပ်ကျွမ်းလောင်စာအသုံးပြုရာကထွက်လာတဲ့ဓာတ်ငွေတွေဆိုင်ရုံအလုံးုံနဲ့ရှီပေါင်းဆောင်ကထွက်လာတဲ့ဖလုံအိမ်တန်းခွေတွေကြောင့်ကပအပူချိန်တွေမြင့်တက်လာတာဖြစ်ပါတယ်။ဒါကြောင့်လဲဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးချက်ချင်းဆောင်ရတာမလို့ရင်တော့ကလေးငယ်တွေတီလိုအာနီယေတွေနဲ့ရှေ့ဆက်ပိုးပြီးတော့ရင်ဆိုင်ရလိမ့်မယ်လို့လဲသူတေတီတွေကသတိပေးပါတယ်။ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးနှစ်စဉ်စည်းဝေးတိုင်ပင်ကြတဲ့ဥတုရာသီညီလာခံစတင်မှုလပိုင်းအလိုဇူလိုင်လထဲမှာပဲကပမှာမှတ်တမ်းတင်ခဲ့သမျှအပူဆုံးအဆင့်ကိုပထမဆုံးရောက်ရှိလာခဲ့တာလည်းဖြစ်ပါတယ်။
အပူချိန်မြင့်တက်လာတာကြောင့်ကလေးငယ်တွေရဲ့ကျန်းမာရေးထိခိုက်လာနိုင်တာကိုနားလောင်ပြပြခဲ့တာပါအခုတော့သတင်းတွေကသုဒအစီအစဉ်မှာဒီတစ်ပတ်မှာတော့သတင်းနဲ့စာနယ်ဇင်းလွတ်လပ်မှုအကြောင်းကိုပြောထားပါတယ်ကမ္ဘာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်နေ့အဖြစ်မေလ3ရက်နေ့ကိုသတ်မှတ်ထားချိန်မှာဘယ်နိုင်ငံတွေမှာသတင်းလွတ်လပ်ခွင့်အရှိဆုံးနဲ့သတင်းလွတ်လပ်ခွင့်အဖိနှိပ်ခံရဆုံးလဲဆိုတာကိုမညညိုလင်းပြောပြပေးပါဦးခင်ဗျာ
နိုင်ငံတစ်ခုရဲ့အဓိကကြတဲ့မှန်နိုင်တွေထဲမှာသတင်းမီဒီယာကဏ္ဍကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။နိုင်ငံတစ်နိုင်ငံမှာလွတ်လပ်မှုတရားမျှတမှုနဲ့အခွင့်အရေးတွေကိုတိုင်းတာတဲ့နေရာမှာသတင်းလွတ်လပ်ခွင့်ဆိုတာကလည်းအရေးပါတဲ့အချက်တစ်ချက်ပါ။ကမ္ဘာနိုင်ငံတချို့မှာကလည်းသတင်းဌာနတွေနဲ့သတင်းသမားတွေအပေါ်ချုပ်ကိုင်မှုတွေဖမ်းဆီးထိန်းသိမ်းတာတွေနှိပ်စက်ညှဉ်းပန်းတာတွေကလည်းအခုချိန်ထိရှိနေစေပါပဲ။ဒီအတွက်တချို့သတင်းသမားတွေဟာသူတို့ရဲ့သတင်းရေးသားမှုတွေသတင်းလွတ်လပ်မှုအတွေ့လှုပ်ရှားမှုတွေကြောင်းအကျဉ်းထောင်တွေထဲမှာရှိနေကြရပါတယ်အကျဉ်းထောင်တွေမှာနှိပ်စက်ညှဉ်းပန်းခံရမှုတွေနဲ့စစ်ပွဲတွေတဘာဝဘေးရန်နေရီကြားမှာသတင်းရယူရင်းအသက်ပေးသွားကြရတဲ့သတင်းသမားတွေလည်းအခုချိန်ထိရှိနေဆဲဖြစ်ပါတယ်သတင်းလွတ်လပ်ခွင့်နဲ့သတင်းသမားအခွင့်အရေးတွေအတွက်အထောက်အကူပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ Reporters Without Borders RSF လို့ခေါ်တဲ့နေစီမချာသတင်းသမားများအဖွဲ့ကြီးကတော့ဒီနှစ်2024ဇန်နဝါရီလကစပြီးအခုမေလဇန်အထိတကဘာလုံးအတိုင်းအတာနဲ့ကမ္ဘာနေရာ6နေရာကသတင်းသမား12ဦးဟာသူတို့ရဲ့သတင်းလုပ်ငန်းကြောင်းအသက်ဆုံးရှုံးခဲ့ရတယ်လို့အချိန်နဲ့အမျှတင်ပြထားတဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပါလက်စတိုင်းက5ဦး၊ဆူရန်က2ဦး၊ချက်က2ဦး၊ကိုလံဘီယာက2ဦးHonduras ကတအူးနဲ့မြန်မာကတအူးလို့ဖြစ်ကြပါတယ် နိုင်ငံပေါင်း48နိုင်ငံကသတင်းသမား544ဦးနဲ့သတင်းလုပ်ငန်းဆိုင်ရာအလုပ်သမား26ဦးစုစုပေါင်း590ဟာလည်းလက်ရှိဖမ်းဆီးထိန်းသိမ်းခံထားကြရတယ်လို့ဖော်ပြထားတာပါ
တ
ကဘာလုံးမှာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်ရှိဖို့နဲ့ဘေးအန္တရာယ်အခက်အခဲတွေကြားမှာသတင်းတွေရယူရင်းအသက်ပေးသွားကြရတဲ့သတင်းနဲ့စာနယ်ဇင်းသမားတွေကိုအောက်မေ့တတိယဂုံပြုဖို့အတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့လူ့အခွင့်အရေးကိုအခြေခံပြီး1993ခုနှစ်ကကုလသမဂ္ဂထရီနီလာကမ်မှာ20မေလ3ရက်နေ့ကိုကမ္ဘာသတင်းစာနယ်ဇင်းလွတ်လပ်ခွင့်နေ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်RSS လေးလာမှုတွေအရပြီးခဲ့တဲ့2023ခုနှစ်အတွင်းသတင်းသမား48ဦးသေဆုံးခဲ့ရတာပါသတင်းသမားတွေအများဆုံးအသက်ဆုံးရှုံးရတဲ့နိုင်ငံတွေကတော့ဆီးရီးယားဆိုမာလီယာဟေတီတောင်ဆူဒန်အာဖဂန်နစ္စတန်အီရတ်မက္ကဆီကိုဖိလစ်ပိုင်မြန်မာဘရာဇီးပါကစ္စတန်နဲ့အိန္ဒိယနိုင်ငံတွေဖြစ်ကြပါတယ်ကမ္ဘာနိုင်ငံတွေထဲမှာလက်ရှိသတင်းလွတ်လပ်ခွင့်အနည်းဆုံးနဲ့လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကိုလည်း RSF ကစစ်တမ်းယူဖော်ပြထားပါတယ်။နိုင်ငံတစ်ခုချင်းစီရဲ့နိုင်ငံရေးတရားဥပဒေစိုးမိုးရေးစီးပွားရေးလူမှုရေးလုံခြုံရေးစတဲ့ကဏ္ဍကြီး၅ခုပေါ်အခြေခံပြီးမေကွန်းပေါင်း114ခုကိုဘာသာစကား24မျိုးနဲ့မေးမြန်းစစ်တမ်းယူခဲ့တာပါ။2024ခုနှစ်နောက်ဆုံးစစ်တမ်းတွေအရတော့ကမ္ဘာပေါ်မှာနော်ဝေနိုင်ငံကသတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံဖြစ်ပါတယ်။သူနောက်မှာတော့ဒိန်းမတ်၊ဆွီဒင်၊ Netherlands ၊ Finland ၊ Estonia ၊ Portugal ၊ Ireland ၊ Switzerland နဲ့ Germany နိုင်ငံတွေပါဝင်ပါတယ်။ကမ္ဘာနိုင်ငံတွေထဲမှာသတင်းလွတ်လပ်ခွင့်အနည်းဆုံးနိုင်ငံတွေကတော့ Eritrea ၊ Syria ၊ Afghanistan ၊မြောက်ကိုရီးယား၊ Iran ၊Turkmenistan, Vietnam, Bahrain, တရုတ်နဲ့မြန်မာနိုင်ငံတွေပဲဖြစ်ကြပါရှင်
။သတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်မညညိုလင်းပြောပြခဲ့တာပါ။အခုလိုပတ်စင်ခဏတွေပြီးမှတော့ VO American သတင်းရဲ့စနေညအစည်းအဝေးတွေဆုံးမသက်ခင်သတင်းချင်းချုပ်မက်ခင်ဖြူထရီပြောပြပေးပါအောင်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသအဖြစ်ခဲ့ရစဲရေးဆွေးနွေးဖို့အတွက်ဒီ Hamas အဖွဲ့ကကိုယ်စားလှယ်တွေကတော့အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုရောက်ရှိနေပါတယ်။Hamas အဖွဲ့နဲ့ Israel တို့ကြားအပြစ်ခတ်ရစဲရေးသဘောတူညီမှုရရှိနိုင်ဖို့အတွက်အီဂျစ်နိုင်ငံကာတာနဲ့ဒီအမေရိကန်ပြည်ထောင်စုကကြားဝင်ဆက်ဆက်ပေးမှုနဲ့အီဂျစ်နိုင်ငံမှာဆွေးနွေးဖို့ရောက်ရှိနေတာဖြစ်ပါတယ်။ Hamas တို့ဖမ်းဆီးထားတဲ့ Israel တရားခံတွေပြန်လွှတ်ပေးရေး Israel တို့ဘက်ကဖမ်းထားတဲ့ Palestine အကြီးအကဲတွေပြန်လွှတ်ပေးရေးနဲ့လူသားချင်းစာနာမှုအကူအညီတွေ Gaza ကိုပို့ပေးနိုင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အခြေတင်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်။ဒီတော့တွဲမှာပဲဒီ Gaza စစ်ပွဲကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကြကြပြက်ပြက်ဖြစ်နေတဲ့အမေရိကန်ပြည်ထောင်စုကတက္ကသိုလ်တချို့မှာတော့ဆန္ဒပြပွဲတွေကိုရပ်ဆိုင်းလိုက်ပါတယ်ပါလက်စတိုင်းထောက်ခံတဲ့ကျောင်းသားတွေနဲ့ဒီတက္ကသိုလ်အာဏာပိုင်တွေကြားမှာသဘောတူညီမှုတွေရယူခဲ့ကြပြီးတဲ့နောက်ဆန္ဒပြပွဲတွေကိုရပ်လိုက်တာပါကျောင်းသားတွေနဲ့တက္ကသိုလ်အာဏာပိုင်တွေကြားမှာသဘောတူညီမှုရခဲ့ပြီးတော့ဒီဆန္ဒပြပွဲတွေလိုက်တာကြောင့်မို့လို့လေဒီနောက်ဆုံးစာမွေးပွဲတွေနဲ့ဘွယ်နှင်းသဖြင့်ခန္ဓာတွေကျင်းပလေးရှိတဲ့အထင်ကြီးတက္ကသိုလ်ကြီးတွေဖြစ်တဲ့ Brown တက္ကသိုလ် Northwestern တက္ကသိုလ် Writer တက္ကသိုလ်တို့ကကျောင်းအုပ်ချုပ်သူတွေနဲ့ဆန္ဒပြသူတွေညှိနှိုင်းခဲ့ကြတာဖြစ်ပါတယ်ရှင်နောက်ထိုင်းနိုင်ငံခြားထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝက်ဟာဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ပြီးခဲ့တဲ့မတ်လနဲ့ဧပြီလတွေအတွင်းကအလို့သဘောတွေ့ဆုံနေခဲ့ပါတယ်။ RCSSSA ရှမ်းပြည်ပြည်ထောင်တော်ရေးကောင်စီရှမ်းပြည်တပ်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်ဆက်နဲ့ပြီးခဲ့တဲ့ရက်ပိုင်းတုန်းကတွေ့ဆုံခဲ့သလိုပြီးခဲ့တဲ့မတ်လတုန်းကတော့ကရင်မြို့သား CU KNU ကရင်ပြည်မြို့သားတိုးတက်ရေးပါတီ KNPP ကချင်မြို့သား CU KNU နဲ့ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ကိုစလေတွေနဲ့တွေ့ဆုံခဲ့တယ်လို့နှိစက်သူတွေကပြောပါတယ်ရှင်။
ကျေးဇူးပါမခင်ဖြူထွေးကြီးအခုလိုသတင်းချင်းချုပ်ပြီးမှတော့ VO ရဲ့စနေညအစည်းအဝေးတွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစည်းအဝေးထုတ်လွှင့်မှုကကိုရန်နိုင်ပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Dear One တို့ဖြစ်ပါတယ်ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမြပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြတယ်လို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်မြန်တဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိဆက်အနားယူနိုင်ကြပါစေခင်ဗျာ
Thank you.
This program